ရားသခင်ရဲ့ကျေးဇူးတော်ကိုသူပဲချီးမွမ်းပါတယ်လို့ရောက်လာတိုင်းမှာအသင်းတော်အနေနဲ့အရေးတမ်းပဲတကားဖွင့်ပေးပြီးတော့မှဘုရားရဲ့နှုတ်ကပတ်တော်ကိုဝင်လာဖို့ပြီးတဲ့အတွက်သူပဲဘုရားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်လို့သောတော်တော်ကကျွန်တော်တို့အပြန်အလှန်ဖတ်သွားတဲ့အဲထဲမှာကျွန်တော်ကြည့်ရတဲ့အခါမှာခပ်သိမ်းသောစီးပိမ်ဥစ္စာကိုရပြီတကယ်ဆိုသတိခံတော်မူချက်လမ်းမှာဆွလန်းဝတ်ရောက်ပါတယ်လို့ပြောပါတယ်အခုဒီနေရာမှာကျွန်တော်ရောက်လာခြင်းကဆိုရင်ဘုရားသခင်ရဲ့သက်တည်ခံချက်ဘုရားသခင်ရဲ့နှုတ်ကပတ်တော်လမ်းမှာမွေ့လျော်ဖို့ဘုရားသခင်ပို့ဆောင်ပေးခြင်းဖြစ်တယ်။ဒီနေရာမှာထိုင်ပြီးတော့မှနှစ်နာရီပြီးပါလောက်ထိုင်နေတာကကျွန်တော်အနောက်ထဲမှာအိုဘာတိုင်းစင်တာအထက်ပို့ပြီးတော့မှရပါလိမ့်မယ်။ရိုးရိုးလုံးလုံးလို့ကျေတော့လာကတစ်မျိုးပေါ့အိုဘာတိုင်းဆိုရင်တော့လာကကဘယ်နှစားရလဲ။နှစ်စားလောက်ရတယ်ဒီနေရာမှာတော့ထင်တယ်အဖတ်တရားလောက်ရမှာဖြစ်တယ်။လောကမှာကျွန်တော်တို့ကြည့်တဲ့အခါမှာဖျားနဲ့ငွေနဲ့ကအမြဲတမ်းရှင့်ရှင့်နေတတ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်။အဲ့တော့ငွေရဲ့သဘောတရားကိုကျွန်တော်တို့ကြည့်တဲ့အခါမှာတော့ငွေဆိုတာကျွန်တော်တို့အသုံးပြုလို့ရတဲ့ဖြစ်စီဖြစ်တယ်။ဟုတ်တယ်နော်။ငွေဆိုတာအသုံးပြုလို့ရတဲ့ဖြစ်စီဖြစ်တယ်။ဖျားဆိုတာကအာကိုမိခိုလို့ရတဲ့သူဖြစ်တယ်။ဟုတ်တယ်နော်သဘောတူလားအဲ့ဒါငွေဆိုတာအသုံးချရမယ်ပစ္စည်းဖျားဆိုတာကအာကိုမိခိုရမယ်ပုဂ္ဂိုလ်ဖြစ်တယ်ဒါပေမဲ့ဒီကနေ့စာတန်ကတွေပြောမှလူတွေကိုအစ်တရားဝင်လာပြောမှလှည့်ပေးလိုက်တဲ့အခါမှာအဲ့ဒါကကြောင်းကြိုက်ဖြစ်သွားကြောင်းကြိုက်ဖြစ်သွားငွေဆိုတာကအာကိုမိခိုရမယ်နေရာမှာရောက်သွားပြီးတော့မှဖျားဆိုတာကအသုံးပြုရမယ့်ပုံကိုမျိုးဖြစ်သွားတယ်။အဲ့တော့ဒီနေ့ခရိယံမြောက်များသားကပါလဲဖြစ်တယ်ဆိုလို့ရှိရင်တခါလေဖျားသခင်ကိုကျွန်တော်တို့ကဟိုမိတ္တကားလို့ပဲထားထားတယ်လေ။မိတ္တကားဆိုတာအချိန်တိုင်းမှမလိုတာ။မိလောင်တဲ့အခါတည်းမှာပဲပုံသက်ပြီးတော့မှအာလာပါဘူးဒီမှာမိလောင်နေပြီးတော့မှအဲ့တည်းမှာပဲမိတ္တကားအမြန်ပြေးလာပြီးတော့မှလုပ်ပြရတယ်။ဆိုတော့တခါတည်းမှာကျွန်တော်ကဖျားကိုထားတဲ့အခါပါလဲအဲ့လိုပုံစံမျိုးပဲဖြစ်တတ်တယ်။အရေးပေါ်တူတဲ့အခါတည်းမှာပဲလှမ်းလှမ်းခေါ်ပြီးတော့မှလုပ်တတ်တယ်။ဖျားသခင်ကအဲ့လိုမနေခြင်းဘူး။ဘုရားရှင်ကလို့လေကျေဘုရားရှင်ကအမြဲတမ်းပဲကျွန်တော်နဲ့ယဉ်ကြီးကျွမ်းဝင်ပြီးတော့မှနေ့ရက်ကာလတိုင်းမှာနေ့နေ့ညညအချိန်တိုင်းနာရီတိုင်းသက်ကတိုင်းမှာကျွန်တော်နဲ့အတူမွေ့လျော်ပြီးတော့မှနေခြင်းနဲ့ဘုရားရှင်ဖြစ်တယ်ဆိုတာကျွန်တော်တွေ့ရတယ်။ဒါကြောင့်ဒီနေ့အာဟုမိခိုးရမယ့်ဘုရားကိုအမြဲတမ်းပဲအာဟုမိခိုးဖို့ရန်အတွက်ကျွန်တော်အသက်ရှင်ဖို့အရေးကြီးပါတယ်။အသုံးပြုရမယ့်ဝေသေးကိုအသုံးပြုရမယ့်အချိန်မှာအသုံးပြုဖို့ရန်အတွက်ဒုက္ခနဲ့နဲ့သူကျွန်တော်အဘလူတွေဆိုတာကျွန်တော်တို့တွေ့ရပါတယ်။အဲဒီနေ့ဘုရားရှင်ဒီဒီနေရာကိုကျွန်တော်တို့ကိုပို့ဆောင်ပေးခြင်းဒီသူ့ရဲ့နှုတ်ကပတ်စကားများကိုကြားရခြင်းကခသိန်းသောစည်းစိမ်ဥစ္စာကိုရပြီတကယ်ဆိုဖြစ်တယ်လို့ဟောကျမ်းစာမှာပေါ်ပြပြီးတိုင်းလေဒီကနေ့ကျွန်တော်နှုတ်ကပတ်တော်များကိုကျွန်တော်ဆင်ခြင်သွားဖို့ဖြစ်ပါတယ်။ဆောစောဖတ်သွားတဲ့အခါမှာကျမ်းစာများကိုကျွန်တော်တို့ကြည့်တဲ့အခါမှာပါတွေ့ရတယ်ဆိုလို့ရှိရင်တော့သုံးတန်ခံခန်းကြီး29အငယ်18ကိုကျွန်တော်ကြည့်တဲ့အခါမှာຢာရိတ်တော်မရှိရင်လူတို့အကျိုးနဲ့ဖြစ်တယ်လို့ပြောပါတယ်ယူပါယုံပေါ့ယူပါယုံမရှိဘူးဆိုလို့ရှိရင်လူတွေကအကျိုးနဲ့ဖြစ်တယ်တရားတော်ကိုစောင့်တော်သူကမင်္ဂလာရှိတယ်လို့ပေါ်ပြပါတယ်အဲ့ဒီတိုင်းမှာဟာမကုတ်ခန်းကြီးအငယ်1ကနေ3ကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာလည်းပါတွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ຢາໄດ້ຢູ່ປາຍົງກໍຕင်ບົງບໍມາອັກຂະຍາຕင်ມາຢາໄດ້ຢູ່ປາຍົງກໍຕင်ບົງບໍມາອັກຂະຍາຕင်ມາປີ້ເລດູກະປີ້ເລຍຜັດໄນອອກສະໂລລະກະວ່າແລ້ວສະໂລຊິຍິນປີ້ຍິນລວຍຜັດໂຕຢາແລ້ວສະຄິນຄິນຊາຊາຍີຄາຫາລູບໍ່ຈັ່ງເຊັ່ນຄິນຊາແດ່ປີ້ຍິນແດ່ຢູ່ປາຍົງຊິປີ້ບໍມາດີກະນີ້ຈະລູປີ້ບໍດຸຍາຜິດພຸລໍກະພີ້ກູຊောက်ຕໍ່ດຸຍາຜິດພຸလူတွေအဲ့ဒီဘုရားသခင်ကအဲ့ဒီခင်ရှားပြတ်သားတဲ့ယူပါယုံအားဖြင့်လေဒီကနေ့ကျွန်တော်ရဲ့အသက်တာထဲမှာသူဒီအလုပ်လုပ်တဲ့ဘုရားသခင်ဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရတယ်ဒီယူပါယုံကချိန်ချက်တဲ့အချိန်နဲ့စိုင်းနေတဲ့စိုင်းတော်လေးညှော်နေတော့နောက်မကျပဲအေကံမှန်ရောက်လာလိမ့်မယ်အဲ့တော့ဒီကနေ့လူတိတိမှာတော့ကျွန်တော်တို့ရည်ရွယ်ချက်ဆိုတဲ့ဟာမျိုးယူပါယုံဆိုတဲ့ဟာမျိုးတွေရှိတတ်ပါတယ်ကြည့်လိုက်ရင်ပါလို့မယ်။မိသားစုကနောက်ဆက်နှစ်ဆိုရင်ဘလို့အခြေအနေမျိုးဖြစ်ရမယ်။ ကိုယ်တက်တာကနောက်ဆယ်မြစ်ဆိုလို့ရှိရင်ဘလို့အလုပ်မျိုးလုပ်တဲ့သူဖြစ်ရမယ်ဘလို့ခံစားမှုမျိုးတွေရှိရမယ်ဘလို့အဆင့်တန်းမျိုးပါရှိရမယ်ဆိုတဲ့အဲ့ဒီယူပါယုံအဲ့ဒီကြီးရွယ်ချက်တွေအဲ့ဒီစီမံချက်တွေလူတွေမှာရှိတတ်ပါတယ်ဒါပေမဲ့ဒီကနေ့ကျွန်တော်ပြောပြခြင်းနဲ့ယူပါယုံနဲ့ရှိစေခြင်းနဲ့အကြောင်းအရာကတော့ဘုရားရှင်ရဲ့ဝိညာဉ်တော်ရဲ့အလိတ်နာကိုနားလည်သဘောပေါက်ပြီးတော့မှရှိရမယ်ယူပါယုံမျိုးယုံကြည်သူတိုင်းမှာရှိဖို့လိုတယ်ဆိုတာကိုဒီကနေ့ကျွန်တော်ဝင်ကားပြင်ချင်တာဖြစ်တယ်။ဒါကြောင့်တတိယဖတ်သွားတဲ့စာမှာကျွန်တော်တို့ကြည့်တဲ့အခါမှာတော့ဗာတွေ့ရတယ်ဆိုလို့ရှိရင်ဂျေရုရှလင်မြို့ငြိမ်ဝှက်မြေကြောင်းဆုတောင်းကြတော့ထိုမြို့ကိုမျက်လို့စုံမဲ့သောသူတို့သည်ချမ်းသာရကြအားပြီတော့ဂျေရုရှလင်မြို့ငြိမ်ဝှက်မြေကြောင်းဆုတောင်းကြတော့အခုဂျေရုရှလင်နဲ့ပတ်သက်ပြီးတော့မှတော့တော့ပဲကျွန်တော်တို့အကြီးကျယ်တိုက်ပွဲတွေဖြစ်တယ်ပျက်စီးမှုတွေဖြစ်တယ်လူတွေဒုက္ခရောက်တယ်ကဘာတော်လုံးကစိတ်ဝင်စားကြတယ်ဂျေရုရှလင်နဲ့ပတ်သက်တဲ့အဖြစ်အပျက်တွေဆိုဒီကနေ့တည်းမပြီးဆုံးနိုင်ဘူးဖြစ်တယ်ပြီးကြတဲ့တပတ်ကပဲကျွန်တော် Jesus Family မှာနှုတ်ကပတော်ဝင်လာတဲ့အခါမှာလူတယောက်ကလာပြောတယ်ဂျေရုရှလင်နဲ့ပတ်သက်တဲ့တရားဟောချက်တွေပေါ်ပြချက်တွေပြောတဲ့အခါမှာတယောက်နဲ့တယောက်ပဲအမြင်မတူဘဲနဲ့စကားများပြီးတော့မှပဲအမျိုးမျိုးသူ့ရှုထောင့်ကိုယ့်ရှုထောင့်ကပြောတဲ့အတွက်ကြောင့်ဘယ်ဟာမှန်လို့မှန်မှန်မသိတဲ့ဒီဟောပြောချက်တွေအများကြီးကြားဘူးလေတဲ့အဲ့ဒါကြောင့်လူတော်တော်များများကဂျေရုရှလင်နဲ့ပတ်သက်ပြီးတော့မှအားမဖွင့်ဆိုဟောပြောတဲ့အရာတွေမပြောတော့ဘဲနဲ့တော့မှတချို့တောင်မှမဇက်ပိတ်ပြီးတော့မှပဲတခြားတရားဟောချက်တွေလည်းဟောကြတာများတယ်တဲ့ဆိုတော့ဂျေရုရှလင်မြို့ကိုတချို့ကတော့သိထားတယ်ဆိုတော့ဒီနေ့ကမ္ဘာပေါ်မှာကျွန်တော်တို့ကြည့်တဲ့အခါမှာဂျေရုရှလင်နဲ့ပတ်သက်ပြီးတော့မှဖြစ်ပျက်နေတဲ့အကြောင်းအရာတွေနဲ့ဘုရားရဲ့နှုတ်ကပတ်တော်ကဒီဂျေရုရှလင်မြို့အပေါ်မှာဘလို့အကျံစီမျိုးရှိတယ်ဆိုတာကျွန်တော်တို့ယုံကြည်သူများနားလည်သဘောပေါက်ဖို့လိုတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်။ဓမ္မဟောတာလာမှာကျွန်တော်တို့ကြည့်တဲ့အခါမှာဂျေရုရှလင်မြို့မှာဘုရားရှင်ရဲ့ဗိမ္မာန်တော်ရှိတယ်။အဲ့ဒီဗိမ္မာန်တော်မှာလူတွေကတနစ်ကို၃ချိန်တွားပြီးတော့မှဘုရားကိုဝတ်ပြီးကိုးကွယ်ကြရတယ်။ဂျေရုရှလင်မြို့မှာဘုရားရှင်ရဲ့ဗိမ္မာန်တော်ရှိတယ်ဘုရားရှိတယ်လို့ဆိုတဲ့အတွက်ကြောင့်ဒံဂီလာတို့လက်ထက်မာပင်လေးကျွန်တော်တို့ကြည့်တဲ့အခါမှာရှင်ဘုရင်ကတွေပြီးတော့မှဘယ်ဘုရားမှရ30အတွင်းဥချခြင်းဆုတောင်းခြင်းဝတ်ပြုခြင်းမလုပ်ရဘူးလုပ်လို့ရှိရင်ရှင်သစ္စာတွေ့ခြင်းခံရမယ်ဆိုတော့မေရီပေရတိဓမ္မတတ်ဆိုတဲ့ပြုပြင်ပြောင်းလဲလို့မရတဲ့အမိန့်ကိုအာရမင်းကြီးကအမိန့်ထုတ်လိုက်တယ်။အဲ့ဒီခါကျတော့ဒံဂီလာကဒီအမိန့်ထုတ်တဲ့သတင်းစကားကိုကြားပြီးတော့လေဒံဂီလာအနာဂတ်ပြန်ခန်းကြီး6ရက်30မှာဂျေရုရှလင်မြို့ညနာပြူရအထက်ပရင်ပေါက်ပွင့်လျက်တင်ဂျေရုရှလင်မြို့ဘက်ကိုဖွင့်ထားတဲ့ပရင်ပေါက်ကနေပြီးတော့မှဂျေရုရှလင်မြို့ကိုမျှော်ကြည့်ပြီးတော့မှတနည်းသုံးချိန်ဒူးထောက်ဆူတောင်းလိုက်တိုင်းလည်းသူသက်သာရှိရှိဆူတောင်းနေဆိုတာတွေ့ရတယ်။အဲ့တော့ဒံဂီလာတို့ကဂျေရုရှလင်မြို့ဘက်ကိုလှည့်ပြီးတော့မှဆူတောင်းရတဲ့အကြောင်းအရာပါလေလို့ကျွန်တော်တို့ကြည့်တဲ့အခါမှာဂျေရုရှလင်မှာဘုရားခင်ရဲ့ပိမှန်တော်ရှိတယ်။အဲ့ဒီပိမှန်တော်မှာဘုရားခင်ကကျင်းဝတ်တယ်အဲ့ဒီကျင်းဝင်နေတဲ့ဘုရားသခင်ကိုမျှော်ကြည့်ပြီးတော့မှဆုတောင်းတဲ့အလေးထားကတမန်ကျမ်းစာထဲမှာရှိလာပြီလားဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်။ဒါကြောင့်ဒီ138ခုမြောက်သောစာလံကိုကျွန်တော်တို့ကြည့်တဲ့အခါမှာမတွေ့ရလေဆိုလို့ရှိရင်တော့ဂျေရုရှလင်မြို့ကိုအမျက်မထားနိုင်ငါရှာပြီးအာကောင်လိုက်ကပ်ပါပြီ။ဆိုပြီးတော့မှနော်โอ้เจรูซาเล็มမြို့တင့်ကိုငါမေ့ရင်ငါလက်ရလက်ပြီးမိမိအတက်ကိုမေ့ပါပြီတင့်ကိုငါမအောင်မေ့အမျက်ဆုံးသောဝမ်းမြောက်ခြင်းအကြောင်းကဲเจรูซาเล็มမြို့ကိုအမျက်မထားလျင်ငါရှာပြီးအာခေါင်နဲ့ကပ်ပါပြီเจรูซาเล็มမြို့ကိုအမျက်ထားဖို့เจรูซาเล็มမြို့ကိုတတိယဖို့เจรูซาเล็มမြို့ကိုဆွဲလန်းဖို့လို့ပြောတဲ့အခါမှာကိုယ့်ရဲ့ဟိုဇာတိချက်ချွေဖြစ်တဲ့ဟိုကိုယ့်ရဲ့ဇာတိမျိုးလေးကိုပဲအမြဲတမ်းပဲစိတ်ဆွဲပြီးတော့မှအောက်မေ့တတိယခိုင်းတဲ့ပုံစံမျိုးမဟုတ်ပါဘူး။အာကိုယ့်ရဲ့ရည်ရည်သားကပဲအသာတောက်တွေထွက်လို့ဘယ်လိုရာသီဥတုမျိုးလေးရှိလို့ဒါတွေနဲ့တိုက်ဆိုင်နေတိုက်ဆိုင်နေတတိယရယ်ဆိုတဲ့ခံစားချက်မျိုးရှိဖို့ဒါကနှိုးဆော်နေတာမဟုတ်ပါဘူး။ဂျေရုရှလင်မြို့ကိုအမျက်ထားဖို့ဂျေရုရှလင်မြို့ကိုဆွဲလန်းဖို့လို့ပြောနေခြင်းကဘာကိုအဓိကပြောနေတာလဲဆိုလို့ရှိရင်ဖယားရှင်ကိုဆွဲလန်းဖို့ဖယားရှင်ကိုအမျက်ထားဖို့အဲ့ဒီမှာရှိတဲ့ဂျေရုရှလင်မြို့ရဲ့ဗိမ္မာန်တော်မှာဖယားချိန်ဝတ်တယ်ဖယားရှိတယ်ဆိုတဲ့အဲ့ဒီခံယူချက်ရှိတဲ့အချိန်မှာဂျေရုရှလင်မြို့ကိုအမျက်ထားတဲ့သူတွေဖြစ်ဖို့ပြောခြင်းဖြစ်တယ်။တကြုံတနိုင်ငံမှာပြားတချင်းဆိုဖို့ရန်အတွက်ပြောတဲ့အခါမှာဂျေရုရှလင်မြို့ကိုငါမအောင်မေ့ဘူးဆိုလို့ရှိရင်တော့ငါစာကအာကောင်ကကတ်သွားပြီးတော့မှအသွားပါပြီလို့အဲ့ဒီလိုတော့မှခံယူကြတယ်ဆိုတာကိုတွေ့ရတယ်။ တော့ဒီကနေ့လဲကျွန်တော်ရောက်တိုင်းရဲ့တက်တာထဲမှာဆိုလိုအပ်ပတ်သွားတဲ့ကျမ်းစာကယေရုရှလင်မြို့အတွက်ညီဝဲ့မဲ့အကြောင်းဆုတောင်းရမယ်ထုံမြို့ကိုမျက်နှာစုံမဲ့သောသူတို့သည်ချမ်းသာရကြပါသည်တော်လို့ကျမ်းစာကဖော်ပြပါတယ်အဲရောက်ဒီကနေ့ယေရုရှလင်မြို့နဲ့ပတ်သက်ပြီးတော့မှဖယားသူရဲ့ဝိညာဉ်တော်ရဲ့အလေးအတာကိုဒီကနေ့ကျွန်တော်တို့နားလည်ဟောပေါ့ကိုညတ်ကျွန်တော်ဝင်မှပြင်နေတယ်အဲတော့ဒီမှာကျမ်းစာမှာကျွန်တော်တို့ကြည့်တဲ့အခါမှာတမန်တော်ဝုဒ္ဓခန်းကြီးတအငယ်၈ကိုကျွန်တော်တို့ကြည့်တဲ့အခါမှာဒီချမ်းပိုက်ကကျွန်တော်အားလုံးလို့လည်းအလို့ရကြပါလိမ့်မယ်ထို့သောမရှိတော့လဲတင်တို့ပေါ်သို့တန်ရှင်းသောဝိညာဉ်တော်စဉ်သက်တော်ခါတင်တို့ဒီတကိုးကိုခံရ၏ဂျေရုဆလင်မြို့မှာစသောယူဒာသည်ရှမာရိသည်မြေကြီးသောတိုင်အောင်ငါဤသက်သည်ဖြစ်ကြလိမ့်မည်ဟုမိန့်တော်မူ၏တန်ရှင်းသောဝိညာဉ်တော်စဉ်သက်လာတဲ့အခါမှာတဲ့တကိုးကိုရတယ်အဲ့ဒီတကိုးကိုရတဲ့အခါမှာเยรูซาเล็มမြို့ကစပြီးတော့မှယူဒာပြည်ရှမာရိပြည်မြေကြီးသွန်းတိုင်အောင်ဖယားရှင်ရဲ့တပ်ပြီးဖြစ်ဖို့ဘုရားကကျွန်တော်တို့ကိုစေခိုင်းနေဆိုတာကျွန်တော်တို့တွေ့ရတယ်အဲ့တော့မြေကြီးသွန်းတိုင်အောင်လို့ကျွန်တော်တို့ပြောတဲ့အခါမှာကဘာမြေကြီးအနှက်အပြစ်ပြောဖို့ဆိုတာတချို့နေရာတွေမှာတော့ဧဝံဂေလိသတင်းစကားရောက်တယ်တချို့နေရာတွေမှာဧဝံဂေလိသတင်းစကားဆိုတာတစ်ခါမှမတားဘူးအခါမှမကြဘူးကျွန်တော်ပြီးခဲ့တဲ့တစ်ခေါက်လာတော့ကလည်းကျွန်တော်ပြောမှုတယ်အဒုတိယအချိန်ကျွန်တော်ဒီကနေ့ပြီးတော့မှပြန်သွားတဲ့အခါမှာဒီဘင်ကောက်ကနေပြန်ကုန်လေးစီးတဲ့အဲ့ဒီကြားထဲမှာအမျိုးသမီးတစ်ယောက်နဲ့တွေ့ကျွန်တော်ကြည့်တော့သူကတော့ဗမာပုံပဲသူ့ပုံကြည့်ရတာဗမာဆိုတော့ဗမာပဲဖြစ်နေဆိုတော့သူ့ကိုကျွန်တော်ဗမာလိုပဲပြောတယ်အမဘယ်ကပြန်လာလဲလို့ပြောသူကဂျပန်ပြန်လာတယ်တဲ့ဟာသွားလို့လေအလုပ်လုပ်တယ်တဲ့ဆယ်နှစ်လောက်ကြာတယ်အခုတော့အပြီးပြန်လာတာပြီးတော့သူကတော့ပြန်ပြီးတယ်အကူရောပြန်ပြန်လာတယ်ဟောကျွန်တော်ဩစတြေးလျပြန်လာတယ်ဘာသွားလို့လဲတဲ့အလုပ်လုပ်တာမဟုတ်ဘူးလို့ကျွန်တော်တရားသွားဟောတာဘာသွားတရားဟောလေတဲ့ဘာတရားသွားဟောလေဩကျွန်တော်ကခရိယန်ဆိုတော့လို့ကျွန်တော်ခရိယန်တရားသွားဟောပါတယ်ဟောလေသူကကျွန်တော်မင်းနဲ့ခရိယန်နဲ့လည်းမတူဘူးတဲ့ဟောခရိယန်နဲ့လည်းမတူဘူးဆိုတော့ကျွန်တော်ကကိုပြန်ကြည့်တယ်ပါတယ်ပုံများပေါက်နေတာဂျိုများပတ်နေသလားပေါ့လေခရီးရနေတယ်မတူဘူးဆိုတော့ကျွန်တော်ဘာဖြစ်လို့လဲလို့စဉ်းစားလို့မရဘူးတော်တော်လေးလည်းကျွန်တော်ရှက်လဲရှက်သွားတယ်ဘုရားဟောဆရာတယောက်ကိုခရီးရနေမတူဘူးလို့ပြောခံရတာတော်တော်လေးခံစားရတယ်အဲ့ဒါနဲ့ကျွန်တော်သူ့ကိုမဝင်မရဲနဲ့ဒီခရီးရနေမတူဘူးဆိုတော့လို့ဘာဖြစ်လို့လဲလို့ကျွန်တော်ပြောပါလို့အော်တဲ့အိုးရတဲ့အညာသားပုံပေါက်နေလို့ပါတဲ့ကျွန်မကခရီးရနေသလိုရှိနေဖြူဖြူပွေးပွေးနဲ့ချောချောနဲ့လှက်လှက်ပပအဲ့ဒါမျိုးပဲတွေ့ဘူးလေတဲ့ကျွန်တော်အရရပြဟုတ်တယ်လို့ကျွန်တော်ကအညာသားဖြစ်ဖြစ်ဖြစ်တယ်လို့ကျွန်တော်မန္တလေးကလာတာလို့အညာသားဖြစ်ဖြစ်ကျွန်တော်ကခရိယံတရားမတော်ဟောတယ်လေဆိုတာကျွန်တော်ပြောပြမယ်ဆိုတာအဲ့မှာကျွန်တော်တေးပေါ်မှာသူ့ကိုခရစ်တော်ကြောင့်ကျွန်တော်ပြောပြလိုက်ရတယ်။ဆိုလူဒီတချို့ကနေကျွန်တော်တို့ကြည့်တဲ့အခါမှာခရိယံဆိုလို့ရှိရင်ဒီလိုလူတန်းစားပဲလုပ်ရမယ်ဒီလိုလူတန်းစားပဲခရိယံဖြစ်ရမယ်။အော်ခရိယံဆိုလို့ရှိရင်တော့အနောက်နိုင်ငံကဘာလာပဲခရိယံဆိုလို့ရှိရင်တော့ငါတို့နဲ့မဆိုင်ဘူးဆိုတာဗမာပြည်မှာအထူးသဖြင့်ပုံပြီးတော့မှလူတွေကမြင်တတ်ကြတယ်အဲ့ဒီလိုပဲဆွဲလန်းနေလို့ပဲဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရတယ်။ဒါကြောင့်ဟောပြောနိုင်တဲ့နေရာတွေပါတော့ဟောပြောကြပါလေ။ဒါပေမဲ့ကြံနေပြီးတဲ့နေရာတွေလည်းကြံနေဆိုတာကျွန်တော်တို့တွေ့ရတယ်။အဲ့တော့မြေကြီးသွန်းတိုင်အောင်လို့ကျွန်တော်တို့ပြောတဲ့အခါကျတော့ကြံနေပြီးတဲ့ကြောရွာလေးတွေကြံနေပြီးတဲ့မြို့တွေဘယ်လိုလုပ်မလဲဆိုတဲ့မေးခွန်းမျိုးလည်းကျွန်တော်ရှိတတ်ပါတယ်။အဲ့တော့ကျောင်းသားတွေမှာကျွန်တော်တို့ကြည့်တဲ့အခါမှာမြေကြီးသွန်းတိုင်အောင်လို့ကျွန်တော်တို့ပြောတဲ့အခါမှာမာကုဆိုလိုတာလေလို့ကျွန်တော်တို့ကြည့်တဲ့အခါမှာစထွက်လာတဲ့နေရာကနေပြီးတော့မှဥပမာဒီကောင်းလာပြီးတော့မှစထွက်လာတယ်ဒီဘက်ကိုလာမယ်ဒီဘက်ကိုလာမယ်ဒီနေရာလာပြီးတော့မှဒီဘက်ကနေပတ်ပြန်ပြီးတော့မှစထွက်တဲ့နေရာကိုပြန်ရောက်ခြင်းပေါ့အဲ့ဒါပြန်နေခြင်းလို့ခေါ်ပါတယ်နော်စထွက်တဲ့နေရာကနေပြီးတော့မှတပတ်နေပြီးတော့မှပြန်လာတဲ့အရာကအဲ့ဒီဟာကပြန်နေခြင်းဖြစ်တယ်ဆိုတာကျွန်တော်တွေ့ရပါတယ်အဲ့ဒါကိုညီကြီးစိုးတိုင်အောင်လို့ပြောခြင်းဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရတယ်ဒါကြောင့်တခင်ခရစ်တော်ရဲ့လက်ထက်မှာတခင်ခရစ်တော်ရဲ့လက်ထက်ကိုကျွန်တော်တို့ကြည့်တဲ့အခါမှာရှမာသက်ခရင်ခန်းကြီး20နဲ့မှ4ရှမာသက်ခရင်ခန်းကြီး20နဲ့မှ4အပိုက်ရဲ့14ကိုကျွန်တော်တို့ကြည့်တဲ့အခါမှာအဲဒီမှာခရစ်တော်ပြောတဲ့စကားတစ်ခုကိုကျွန်တော်တို့တွေ့နိုင်ပါတယ်ရှမာသက်ခရင်ခန်းကြီး20နဲ့မှ4အပိုက်ရဲ့14မှာလူမျိုးအပေါင်းတို့အားသက်တည်ဖြစ်မည်အကြောင်းနိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုလောကီနိုင်ငံအယက်ယက်ရှိသမျှတို့၌ဟောရလိမ့်မည်တို့ပြီးမှအဆုံးထိချက်တည်း နိုင်ငံတော်နဲ့ရှင်နဲ့ဧဝံဂေလိတရားကိုဟောရမယ်တဲ့တို့ပြီးမှအဆုံးပြီဖြစ်တဲ့ကပြောပါအဲ့ဒီကျမ်းစာရဲ့အပေါ်ပိုင်းကိုကျွန်တော်တို့ကြည့်တဲ့အခါမှာလူတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံပဲပြုမယ်အရရမအစာခေါင်းပါမယ်ရည်ကြီးလှုပ်ခြင်းတွေဖြစ်မယ်ကာလနာဘေးတွေဖြစ်မယ်နောက်စိတ်တိုက်တဲ့အကြောင်းအရာတွေကိုကြားရမယ်ဒီတည်င်းစကားတွေကိုကြားရမယ်ဆိုတဲ့အကြောင်းအရာတွေကိုအဲ့မှာခရစ်တော်ကပြောတယ်ဆိုတာကိုတွေ့ရအဲ့ဒီအရာလေးကိုပြောတာရဲ့ကနဦးအပိုက်ရဲ့တစ်ကိုကျွန်တော်တို့ကြည့်တဲ့အခါကျတော့ဒီစကားတော့သူတွေကိုပြောတယ်စကားလဲဆိုလို့ရှိရင်တပည့်တော်တွေကိုပြောတဲ့စကားဖြစ်တယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ကြည့်တဲ့အခါမှာအပိုက်ရဲ့တစ်ကိုကျွန်တော်တို့ကြည့်တဲ့အခါမှာရှင်မသဲခရစ်ဝင်ခန်းကြီး24အပိုက်ရဲ့တစ်ကိုကျွန်တော်တို့ကြည့်တဲ့အခါမှာယေရှုသည်ဗိမာန်တော်မှထွက်ကြွတော်မူသည်ရှိတော်တပည့်တော်တို့သည်ဗိမာန်တော်ဤတိုက်ဆောင်ရာကိုပြခြင်းကအထံတော်သို့ချဉ်ကပ်ကြ၏ယေရှုကလည်းဤအလုံးစုံတို့ကိုသင်တို့သည်မြင်ကြသည်မဟုတ်တော့ငါမှန်ဆိုသည်ကမဖြူမချားပဲကြောက်တစ်ခုပေါ်ပါတစ်ခုမြမတီမနေရမိန်တော်မူ၏တပည့်တော်တွေကခရစ်တော်ရှိကိုလာတယ်လာပြီးတော့မှဘာပြောလဲဆိုလို့ရှိရင်တော့တပည့်တော်တွေကဘာကိုစိတ်အားခံလဲဆိုလို့ရှိရင်တဲ့ဗိမာန်တော်ရဲ့တိုက်ဆောင်ရေးကိုပြအထံတော်ကိုလာတယ်ခရစ်တော်ကလည်းဗိမာန်တော်ကိုမြင်ပါလေဗိမာန်တော်တွေကလည်းသူထွက်လာတာပဲဒါပေမဲ့တပည့်တော်တွေကအဲ့ဒီဗိမာန်တော်ရဲ့တိုက်ဆောင်ရေးကိုပြဖို့ရန်တွေ့တဲ့ခရစ်တော်ကြီးကိုလာတယ်ပြဗိမာန်တော်ရဲ့တိုက်ဆောင်ကြီးတွေကိုပြတယ်ပြတဲ့အခါမှာအလိုသဘောသားမျိုးနဲ့သူတို့ကပြတယ်ဆိုရင်အင်မတန်ကကြီးကျယ်ခမ်းနားနဲ့လှပတဲ့တိဆောက်ထားတဲ့အဲ့ဒီဗိမာန်တော်အဆောက်အဦကိုအားရခြင်းကျေနပ်ခြင်းနဲ့ဂုဏ်ယူစွာနဲ့ဂုဏ်ယူစွာနဲ့ပြတယ်ဂုဏ်ယူစွာနဲ့ပြတယ်မန်ဒီမှာဆိုတော့ကျွန်တော်အသိတော်ကရိုးရိုးအဆောက်အဦပါပဲကျို့ကိုစမ်းတို့ပါလို့ဆိုရောက်ပူရဲကျွန်တော်အပင်တော့တစ်ခေါက်ရောက်ပူရဲလို့တော့ရိုးရိုးနံကတ်လေးနဲ့တချို့တစ်ပိုင်းဆောက်စားချင်းစောက်တော့ဆိုလို့ရှိရင်တော့ဝါးထင်ရဲစောက်တာပြီးတဲ့ခါမှနောက်ပိုင်းမှာတဖြည်းဖြည်းနဲ့တချမ်းချင်းတချမ်းချင်းပုတ်တက်ပြီးတော့မှစောက်တာဖြစ်တယ်အဲဒီကမှတချို့အတင်းတို့တင်းသားတွေကမပြောလဲဆိုလို့ရှိရင်ရှားတယ်ဘုရားကျောင်းလာတာတရားစကားကြားတာတော့ကောင်းပါလေတဲ့ဒါပေမဲ့ဘုရားကျောင်းလာတာအဲသိပ်ဖီလင်မရှိဘူးတဲ့ပါပလို့လည်းလို့ပြီးတော့ဘုရားကျောင်းအဆောက်အဦကဟိုပြောမယ်ဆိုတော့စွတ်စွတ်ပြက်ပြက်ဖြစ်နေလို့ပေါ့။ယူထဲမှာဆိုရင်လည်းဟိုဘုရားကျောင်းကဆိုအရန်တိကျခန်းထားတယ်တဲ့။အဲကောတော့တက်တာသေးတယ်လို့သူတို့က။ဆိုတော့ကြည့်တဲ့အခါမှာအေးလို့ကောင်းတယ်လို့စတောင်းပေါ်လို့ဘုရားခင်ပြက်ပြက်ဒီလေငါတို့အဲ့လိုဖြစ်မှာပေါ့လို့။ဒါပေမဲ့လို့အခုလို့ငါတို့ဘုရားကျောင်းကိုကြည့်တဲ့အခါမှာလို့အရန်အားလာတယ်လို့။ဘုရားကျောင်းကတနေ့ကနေမတဲ့ကိုယ်နိုင်ရည်ပြီးတော့မှ12နာရီအထိအသုံးပြုတယ်လို့စနေနေ့လူငယ်အစီဝေးအသုံးပြုတယ်လို့အခါတရံဘုံလူနေ့မှာစုတောင်းစီဝေးအိမ်နေမချလို့ရှင်ဘုရားကျောင်းမှာလုပ်တယ်ဆိုတော့ကြိတ်လိုက်တဲ့အခါမှာလို့ဘုရားကျောင်းကိုသုံးနေအသုံးပြုတဲ့နာရီကအရန်နေတယ်လို့အချိန်လုံးအားနေတယ်လို့ဘုရားကျောင်းကအဲ့ဒါကြောင့်စဉ်းစားလို့ရတယ်လို့ဒီဘုရားကျောင်းကိုကျွန်တော်ဗီဒီယိုယုံလုပ်ရင်ကောင်းမလားလို့စဉ်းစားတယ်လို့အဲ့ဒါကိုသတ်ဆန်ရမယ်လို့တရားကျောင်းမြင်တယ်လို့လုပ်ရင်ကောင်းမကောင်းဘူးလားလို့အားဘယ်ဖြစ်မလဲတဲ့ဒါကဘုရားကျောင်းပဲတဲ့အရှင်ရဲ့ဘုရားရှင်ရဲ့ပြိမ့်မှန်တော်ဖြစ်တယ်ဗျာဗီဒီယိုဆိုဟိုညစ်ညစ်ပတ်ဖြစ်မှာပေါ့အဲ့ဒါဆိုလေလို့ကျွန်တော်တို့ဘီယာဂါဒန်ကိုတော့မကောင်းဘူးလားလို့ဘီယာတိုင်ခွင့်ရအောင်တော့ပို့တော့ကဘယ်ဖြစ်လဲတဲ့ဒါကဘုရားကြောင့်လေအဲ့ဒါလည်းကျွန်တော်တို့ပြောပြတယ်ချင်းလို့ခင်ဗျာဒီဘုရားကြောင့်အပေါ်မှာခင်ဗျာအရန်တန့်ရှင်းပြီးတော့မှဒီဘုရားကြောင့်အပေါ်မှာအရန်တန့်ဖို့ထားပြီးတော့မှအဲ့ဒီနှလုံးသားမျိုးကအရန်ကောင်းပါလေလို့အရန်ကောင်းတယ်လို့ဒါပဲလေလို့ညနွားပြီးတော့မှညပေပြီးတော့မှဆောင်ရွက်နေတဲ့ခင်ဗျားတို့ညပအောင်လုပ်နေတဲ့ဘုရားသခင်ရဲ့ဗိမ္မာန်တော်ကြီးရှိနေတယ်တော့လို့ဟုတ်ပြီလို့ဒါဆိုရင်လို့ခင်ဗျားခန္ဓာကိုယ်ကကျန်းစာမှာဖတ်နိုင်လောက်အောင်တယ်လီဗီရှင်းရှေ့မှာထိုင်ပြီးတော့မှနော်ဒီမှာကျွားတော့ကိုရီးယားသက္ကာအရင်ကြွားမှုတော့ဆိုတော့ကိုရီးယားသက္ကာလာလို့ရှိရင်ကျွန်တော်တို့သွားစုဆောင်ရတော့ဆရာခဏထိုင်အောင်တော့တစ်ခါလေးကြည့်ပြီးမှလာပြန်ပြီးတော့မှအေးသေးစုဆောင်တာပေါ့အဲ့ဒါလောက်တာများတယ်ဆိုတော့ကျွန်တော်တို့အဲ့ဒါထိုင်ရတယ်တစ်ခါတည်းနော်ဆိုတော့အဲ့ဒီဒီရှိမှထိုင်လို့ထိုင်ပြီးတော့မှခင်ဗျားရဲ့ခန္ဓာကိုယ်ကြီးကိုဟိုသက်သာနေတဲ့အခြေမျိုးခင်ဗျားရှိတယ်မလားရှိတယ်တစ်ခါလေးခင်ဗျားသက်သာလေးပါလေးအပြင်ပြေလို့ရှိရင်ဒီရာလေးပါလေးမော့လိုက်တာလည်းရှိတယ်မလားရှိတယ်တစ်ခါလေးအဲ့ဒါပူပြင်းတဲ့ဟာကိုထားလိုက်တယ်ခင်ဗျားရဲ့ခန္ဓာကိုယ်ကပန်းရှင်တော်ဝိညာဉ်တော်ကျင့်ွက်တဲ့ဘုရားသခင်ရဲ့ပြိမ့်ပန်တော်ဖြစ်တယ်လို့ကျောင်းသားကပြောတယ်လို့ကောရိန္သုပထမဆုံးအခန်းကြီး3:16 ပါ။ပန်းရှင်တော်ဝိညာဉ်တော်ကျင့်ွက်တဲ့ဘုရားသခင်ရဲ့ပြိမ့်ပန်တော်ဖြစ်တယ်ခင်ဗျားရဲ့ပြိမ့်ပန်တော်ခန္ဓာကိုယ်ကြီးကိုတော့တယ်လီဗီရှင်းရဲ့ရှေ့မှာ3နာရီလောက်ထိုင်ပြီးတော့မှအချိန်ပေးတယ်မလားလို့ ဒီကမှာခင်ဗျားပိုင်စလုံးဝင်လို့တင်းဝိတဲ့ခင်ဗျားရဲ့ခန္ဓာကိုဗိမာန်ကြီးကိုတော့လို့ပြန်လောင်းထဲလိုက်အရင်လောင်းထဲလိုက်ပြိမ့်မွေးနေတဲ့အပြစ်မြေတိမြပတ်ဖြစ်အောင်လုပ်နေတာကောမြင်တလားလို့မေးတဲ့ခါမှာသူကစိတ်ဆူတယ်ကတော့အခါမီမှာကျွန်တော်ရဲ့အသက်တာထဲမှာမဖြစ်တတ်တဲ့ဆိုရင်မြင်တွေ့ရတဲ့မြင်တွေ့ရတဲ့ဗိမာန်တော်ကိုကျွန်တော်တို့ကဥစားပေးခြင်းအဲ့ဒီလိုပြောတဲ့ခါမှာဘုရားကျောင်းအဆောက်အဦမတော့ရဘူးမလိုဘူးလို့ကျွန်တော်ပြောတာပေါ့ကျွန်တော်တို့ရဲ့ဥသာပေးခြင်းကဒီမှာလက်တပည့်တော်တွေကခရစ်တော်ကဗိမာန်တော်အဆောင်တွေကနေဖတ်လာတာပဲဒါပေမဲ့အဲ့ဒီဗိမာန်တော်အဆောင်တွေကိုပြဖို့ဆိုတော့မှခရစ်တော်ရှင်ကိုချဉ်းကပ်လာတယ်။ဝါသွားခြင်းဆိုတာဒီဗိမာန်တော်လှပတဲ့နော်အဆောင်ဥလှပခြင်းအပေါ်မှာဝါသွားခြင်းနဲ့စိတ်နဲ့လာပြီးတော့မှခရစ်တော်ရှင်ကိုနာပြောတယ်။ပြောတဲ့အခါမှာခရစ်တော်ကဘာပြောလဲဆိုရင်ငါမှန်ကန်ဆိုဒီကမဖြိုမချပဲကြောက်တစ်ခုပေါ်မှာတစ်ခုမှမတီမနေရအောင်လုပ်တော့အခုမြင်တွေ့ရတဲ့ဒီဗိမာန်တော်အောက်ကတောက်တစ်ခုပေါ်မှာတစ်ခုတီးရှိနေလို့ပြန်ထားလို့ငဲနေတာဖြစ်တယ်။အဲ့ဒါလေးကိုချိုချလိုက်လို့ရှိရင်ခဏလေးနဲ့ပြူကျသွားနိုင်တယ်။ဆိုပြီးတော့မှခက်တော့အဲ့ဒီလိုပြန်ပြောလိုက်။တပည့်တော်တွေကဂုံယူဝါသွားခြင်းနဲ့ဗိမာန်တော်အောက်ကိုပြဖို့ခက်တော်ရှိလို့လာတယ်။ခက်တော်ကအေးလေးလို့ပြတဲ့ဒီဗိမာန်တော်ကချိုချလို့ရှိရင်ပြည့်စည်သွားမယ်ညာဖြစ်တယ်။ခက်တော်ကိုယ်တိုင်ကပင်ဂျေရုဆလင်မြို့ရဲ့ဗိမာန်တော်ကိုပြိုကျပြည့်စည်သွားမယ်လို့ခရစ်တော်ကိုယ်တိုင်ကပြောတယ်။တကယ်ပဲ AD 80မှာဒီဘုံကြောင့်တိုက်တဲ့အခင်ဗိမာန်တော်ကတော့ပြိုကျပြီးတော့မှပြည့်စည်သွားတယ်ဆိုတာကျွန်တော်တို့သိရတယ်။လူလက်နဲ့ဒီစောက်တဲ့ဗိမာန်တော်ပြိုကျပြည့်စည်သွားနိုင်ပါလေ။ဒါကြောင့်လူလက်နဲ့ဒီစောက်ခြင်းမရှိတော့ဘုရားရှင်တန်ရှင်တော်ဝိညာဉ်တော်ချိန်ဝတ်တဲ့ဗိမာန်တော်စောက်ဖို့ခင်ဗျာမအရေးကြီးတယ်။2003-2004လောက်ကပပြီးတော့မှကျွန်တော်တို့မန္တလေးမြို့မှာရှိတဲ့အသင်းတော်တွေတော်တော်များများမန္တလေးမြို့မှာဆိုလို့ချင်းကြီးအခုကျွန်တော်တို့ကြည့်တဲ့အခါမှာလွန်ခဲ့တဲ့10နှစ်လောက်ကအသင်းတော်ကဒီ45-50လောက်ရှိတယ်။ဒါပေမဲ့ဘုရားရှင်ကျေးဇူးတော်ကြောင့်အခု2006ခုနှစ်ထိကျွန်တော်တို့စည်ရင်ပြုစုတဲ့အခါမှာအသင်းတော်85ပါရှိလာတယ်။အဲ့တော့အဲ့ဒီအသင်းတော်တွေတိုးလာတဲ့အခါမှာတော့ဒီသာသနာ့ပြည်ဆိုတဲ့ Green Line ပေါ်မှာကျွန်တော်တို့စောင့်လို့ရတဲ့ဟာတွေမဟုတ်ဘူး။သာသနာ့ပြည်လည်းမရနိုင်ဘူးဖြစ်တယ်။အဲ့တော့ရိုးရိုးကြံပြည်တွေတို့ကဝယ်တယ်ဝယ်ပြီးတဲ့ခါကျမှအိမ်ဆောက်တယ်ဆောက်ပြီးတဲ့ခါကျမှအဲ့မှာပဲဝတ္တိကိုယ်ဝတ်ခြင်းလုပ်တယ်။ဒါပေမဲ့လွန်ခဲ့တဲ့2003-2004လောက်ကစပြီးတော့မှမန္တလေးမြို့မှာဘာခက်ခဲဖြစ်လာလဲဆိုလို့ရှိရင်အဲဒီလိုဝတ္တိကိုယ်ဝတ်ခြင်းတွေကိုပိတ်ပင်တာရှိတဲ့အရာတွေဖြစ်လာတယ်။ကျွန်တော်ကိုယ်တိုင်ကျွန်တော်အတင်းတော်ကလည်းရိုးရိုးမြေပေါ်မှာဝယ်ပြီးတော့မှဆောက်ထားတဲ့အတွက်ကြောင့်ကျွန်တော်လည်းခေါ်ပြီးတော့မှလက်မှတ်ထိုးခိုက်တာလေ။လူစုလူဝေးလောက်တာကိုသိရဆိုတဲ့အကြောင်းပေါ့။ကျွန်တော်လည်းလက်မှတ်ထိုးပြီးတယ်သိတယ်ဆိုတော့အဲ့ဒီကထုတ်ဗိမာန်တော်တွေဆိုလို့ရှိရင်ပိတ်ခံရတယ်။ဒီမလာခင်လဲတော်တော်လောက်ကဆိုလို့ရှိရင်ဒီယန်ခရစ်တိတာ၊လမ်းလေးမှာရှိတဲ့ယန်ခရစ်တိတာ YC အသင်းတော်ရဲ့ဒီဘုရားကျောင်းအဆောက်ဆိုလို့ရှိရင်လုံးဝပိတ်တယ်ဒီလိုဘုရားဟောတဲ့စင်တွေဆောက်တာအကုန်လုံးဖြတ်ခိုင်းပြီးတော့မှအခန်းဖွဲ့ပြီးတော့မှလူနေတဲ့အိမ်ပုံစံတိုင်းပဲလုပ်ပါဆိုတော့လာအဲ့ဒီတိုင်းပဲလုပ်တယ်ဒီမလာခင်တော်တော်လောက်အဲ့တော့ဒီဝိပ္ပိုးွယ်တဲ့နေရာနဲ့ပတ်သက်ပြီးတော့မှတော်တော်လေးအခက်ခဲပြတ်လာတွေ့တယ်။တချို့ဆိုလို့ရှိရင်အဲ့ဒီအဆောက်ကိုခဏရက်ထားလိုက်ပြီးတော့မှအိမ်ဒီမှာလဲပြီးတော့မှဘုရားရှိခိုးရဲ့ပုံစံမျိုးပြန်ပြောင်းသွားတယ်။အဲ့ဒါမျိုးလုပ်ရတယ်။တချို့ဆိုလို့ရှိရင်တော့ဒီအတိမတ်ပြထားတဲ့ green line ပေါ်မှာစောက်ထားတဲ့အဲဒီဘုရားကျောင်းအဆောက်အဦတွေမှာပဲသွားပြီးတော့မှအချိန်ပိုင်းသွားငှားပြီးတော့မှပုဂ္ဂိုလ်ကိုယ်ဝတ်ခြင်းတွေလုပ်ရတဲ့ဟာမျိုးတွေလည်းရှိလာတယ်။ဆိုတော့အဲ့ဒီလိုအချိန်မျိုးမှာကျွန်တော်ပြောတယ်။ကျွန်တော်တို့စစ်မှန်တဲ့ဗိမာန်တော်စောက်တဲ့သူတွေဖြစ်ဖို့တော့လုံးဝအာမစော့ကြပါဘူး။မြင်တွေ့ရတဲ့ဗိမာန်တော်တော့ပိတ်ပင်လို့ရပါလေ။မြင်တွေ့ရတဲ့ဗိမာန်တော်ကိုဖြတ်ပြစ်လို့ရပါလေ။အဲ့ဒါကအရေးကြီးပါဘူး။အရေးကြီးတာကဘာလဲဆိုလို့ရှိရင်မမြင်တွေ့နိုင်တော့ဘုရားရှင်ရဲ့တန်ရှင်သောဝိညာဉ်တော်ကျင့်ဝတ်တော်ဗိမာန်တော်ကျွန်တော်တိဆောက်တော်သူဖြစ်ဖို့လိုတယ်။အဲ့ဒါကတော့ဘာလဲဆိုလို့ရှိရင်လူတယောက်ခရစ်တော်ကိုကယ်တင်ပိုင်ရှင်ဖြစ်ယုံကြည်သွားတာနဲ့တကယ်ကြီးပဲ။အေဖက်ခံကြီးတစ်ကိုရဲ့သက်သုံးရတန်ရှင်သောဝိညာဉ်တော်ကျင့်ဝတ်တဲ့ခန္ဓာကိုဖြစ်သွားတယ်။လူတယောက်ကတန်ရှင်သောဝိညာဉ်တော်ကျင့်ဝတ်တဲ့ခန္ဓာကိုဖြစ်သွားတာနဲ့တကယ်ကြီးပဲဘုရားသခင်ရဲ့ရှေ့မှာဗိမာန်တော်တစ်ခုအစ်စ်ပေါ်လာခြင်းဖြစ်တယ်။ဗိမာန်တော်တစ်ခုအစ်စ်ပေါ်လာခြင်းဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရတယ်။ဒါကြောင့်ခရစ်တော်ဘုရားကိုယ်တိုင်ကကျွန်တော်တို့ကြည့်တဲ့အခါမှာတွေ့ရတယ်ဆိုရင်မြင်တွေ့ရတဲ့ဗိမာန်တော်ထက်မမြင်တွေ့ရတဲ့ဗိမာန်တော်ကိုသူကတိဆောက်စေခြင်းနဲ့ဆိုတာကိုတွေ့ရတယ်။ဒါကြောင့်အငယ်1နဲ့2မှာအဲ့တိုင်းပြောပြီးတော့မှစောစောပတ်သွားတဲ့အပိုက်ရဲ့14မှာဟာပြောတယ်ဆိုလို့ရှိရင်တော့လူမျိုးပေါင်းတို့အားသက်တည်ခြင်းဤကြောင့်နိုင်ငံတော်နှင့်ရှင်သောဧဝံဂေလိတရားကိုလောကီနိုင်ငံအရရရှင်းများတို့၌ဟောရလိမ့်မည်။တို့ပြီးမှအဆုံးသည်ဖြစ်နေတယ်လို့ပြောပါတယ်။ခရစ်တော်ကိုယ်တိုင်ကမမြင်တွေ့နိုင်တဲ့ဗိမာန်တော်တိဆောက်တဲ့ဧဝံဂေလိတရားဟောပြောခြင်းကိုဖျားရှင်ကခရစ်တော်ကိုယ်တိုင်ကအလိုရှိတယ်ဆိုတာက ျွန်တော်တွေ့ရပါတယ်။ယောဟန်ခန်းကြီး15အငယ်10ကိုကျွန်တော်ကြည့်တဲ့အခါမှာညာတော်သောအပီးကိုတီးတော်အားဖြင့်ငါခမည်းတော်ရဲ့မုန်းကိုထင်ရှားစေတယ်။ညာတော်သောအပီးကိုတီးတော်အားဖြင့်ငါတပည့်ဖြစ်ကြောင်းကိုထင်ရှားစေတယ်ဆိုတော့မှကျမ်းစာမှာပေါ်ပြတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်။ဒါကြောင့်ကျွန်တော်အားလုံးကအပီးပြီးတော်သူဖြစ်ဖို့ရည်ကြီးပါတယ်။အပီးပြီးတော်သူဖြစ်ဖို့ရည်ကြီးပါတယ်။ကျွန်တော်ပြီးခဲ့တဲ့ Tuesday တော့မှာတင်တော့အိမ်မှာဝင်လာတယ်။တရက်ပြန်ဆိုင်လို့ရှိရင်ကျွန်တော်ပါပြီးမယ်။တရက်ပြီးပြီးမယ်။ငါပြောပြန်ဆိုင်ရင်အုံးပြန်ဆိုင်လို့ရှိရင်အုံးပြီးမယ်။ခရိယံအပြင်ဆိုင်ရင်ခရိယံအပြင်ကခရိယံပြီးပေါ့။ကျွန်တော်ခရိယံဖြစ်တယ်။ကျွန်တော်အပြင်နောက်ထပ်သူတယောက်ကခရိယံဖြစ်လာရတယ်။အဲ့ဒါအပြီးပဲ။အဲ့ဒါမြင်တွေ့နိုင်တဲ့အပြီးဖြစ်တယ်။အိုချစ်ချင်းဝမ်းမြောက်ချင်းငြိမ့်သက်ချင်းဆိုတာကတော့ကျွန်တော်အဲ့ဒါကတော့အတွင်းပြီးဖြစ်တယ်အဲ့ဒါကတန်ရှင်သောဝိညာဉ်တော်ရဲ့အပြီးဖြစ်တယ်ဆိုတာကျွန်တော်တို့ရတယ်။အဲ့တော့ကျွန်တော်ကအပြင်ပြီးမြင်ဖို့အရေးကြီးတယ်။ကျွန်တော်ခရိယံဖြစ်တယ်၊ကယ်တင်ရေးဆိုင်ရာမှုရှိတယ်၊တမလို့ပါငရဲကလွတ်ရတယ်။လွတ်ရတဲ့အတိုင်းပဲကျွန်တော်အားဖြင့်နောက်ထပ်လူတစ်ယောက်ဘုရားဘာသာပဲဖြစ်ဖြစ်မုစလင်ပဲဖြစ်ဖြစ်ဟိန္ဒူပဲဖြစ်ဖြစ်နတ်သားပဲဖြစ်ဖြစ်ဖျားမယ်ပဲဖြစ်ဖြစ်နောက်ထပ်လူတစ်ယောက်ကကျွန်တော်အားဖြင့်ခရိယံဖြစ်လာဖို့ဖျားရှင်ကအလိုရှိတယ်။အဲ့ဒီပြီးပြီးဖို့အရေးကြီးတယ်။အဲ့ဒီအပြီးရင်းများတော်တော်တည်တော်အပြင်နဲ့ငါတပည့်ချက်ကြောင့်ကိုမှန်ကန်စွာပြရမယ်။အဲ့ဒီများတော်တော်အပြီးအပြင်ငါခမည်းတော်ရဲ့ဘုန်းကိုထင်ရှားပြီပဲလို့ပြောပါမယ်။ဒါကြောင့်ခရစ်တော်ဘုရားကိုယ်တိုင်ကဧဝံဂေလိတရားကိုလောကီနိုင်ငံအရရမှာခေါ်ရမယ်တဲ့။ပြီးတဲ့အခါကျမှအဆုံးမှာဖြစ်မယ်လို့ပြောပါတယ်။အဆုံးမှာဖြစ်မယ်။ဒါကြောင့်တမန်တော်ဝုဒ္ဓခန်းကြီးပြင်ငယ်ရှစ်မှာသောသောကပြောသွားတယ်လို့ပဲကျေရုသလင်မြို့မှာစပြီးယူရာပြည်ရှမာရိပြည်ရေစည်းဆုံးတိုင်ပေါင်းလိုက်သက်တည်ဖြစ်ရမယ်ဆိုတဲ့ဧဝံဂေလိတရားကိုကျွန်တော်တို့ကြည့်တဲ့အခါမှာဧဝံဂေလိတရားကဘယ်ကနေစခတ်လာသလဲလို့ကျွန်တော်တို့ကြည့်တဲ့အခါမှာကျွန်တော်မြေပုံကျွန်တော်ပြင်ဆင်လာတယ်အဲ့ဒီမြေပုံလေးကိုကျွန်တော်တစ်ချက်ကျွန်တော်ကြည့်ကြရအောင်အဲ့တော့ဒီမှာကျွန်တော်ကြည့်တဲ့အခါမှာဒီမှာတော့ခေါ့နေတယ်ဘာလို့ထားလဲဒီနေရာကအစ်စရိတ်အဲဒီနေရာကဂျေရုဆလင်မြို့ဖြစ်တယ်ဂျေရုဆလင်ဖြစ်တယ်ဆိုတော့တမန်တော်ဝိတုခန်းကြီးဆက်ထောက်ကိုကျွန်တော်တို့ကြည့်တဲ့အခါမှာဘာတွေ့ရလဲဆိုလို့ရှိရင်ပေါလုနဲ့သီလကဧဝံဂေလိတရားကိုဟောတယ်ဟောခြင်းကနေပြီးတော့မှအေးအာလူဒီဆိုတဲ့အမျိုးသမီးပြောင်းပြောင်းလဲသွားတယ်။အဲဒီလူဒီဆိုတဲ့အမျိုးသမီးပြောင်းပြောင်းလဲသွားပြီးတော့ပါသေလသဆိုတဲ့ဥရောပနော်တိုင်းပြည်ကိုအေဝံဂေလိတရားကရောက်သွားတယ်။ဒီဘက်ကိုအေဝံဂေလိတရားကရောက်သွားတယ်ဆိုတော့တော်တော်တွေ့ရတယ်။အဲဒီအေဝံဂေလိတရားကဥရောပဘက်ကိုရောက်သွားပြီးတော့မှစပိန်စပါနီဒီဘက်ကိုရောက်တယ်လို့ကျမ်းစာကပေါ်ပြတယ်။အဲဒီကနေပြီးတော့မှတရုတ်ရှိတဲ့ခါမှာအေဝံဂေလိတရားရဲ့ပြန့်နှံ့မှုကိုနော်ကျွန်တော်တို့ကြည့်တဲ့အခါမှာဘယ်ကိုကျွန်တော်တို့ဆက်ပြီးတော့မှရောက်သွားလဲဆိုအောက်ကပါလေးကျွန်တော်နည်းနည်းပြအောက်ကျရပေါ့အပေါ်တူလိုက်ပါဟုတ်ဟုတ်အဲ့တော့ဒီမှာမာကီဒေါနီနော်မာကီဒေါနီကြီးမှာပေါ်လို့နဲ့တီလာကိုဘုရားကကူပါရင်ပေးတယ်မာကီဒေါနီကြီးမှာငါတို့အေဝံဂေလိတရားဟောဖို့ဘုရားကငါတို့ကိုခေါ်တယ်ဆိုတဲ့ဟာကိုသူတို့အဲ့ဒီမှာသဘောကျတယ်အဲ့ဒါနဲ့သူတို့ဆုံးဖြတ်ချက်စပြီးတော့မှမာကီဒေါနီရဲ့ခေါ်တဲ့ယူပါရင်ရပြီးတော့မှအဲ့ဒီမှာဟောပြောလာတယ်။သွားတိရဲမျိုးသူလူတီဟောအမျိုးသမီးကြောင်းလဲလာသူကသင်္ဒသဖြစ်ဖြစ်တယ်သူအားဖြင့်အဲ့ဒီဘက်မှာအေဝံဂေလိတရားပြတ်လာတယ်ဥရောပဘက်ကိုအေဝံဂေလိတရားရောက်လာတယ်စပါနီဆိုတဲ့စပိန်ဘက်ကိုဧဝံဂေလိတရားရောက်လာနောက်ပိုင်းမှာယောမမြို့တိုင်အောင်ဧဝံဂေလိတရားကရောက်လာတယ်ယောမရဲ့ဒီကွန်စတန်တင်ရဲ့ကာရီပြောမှာနိုင်ငံတော်ဘာသာလုပ်တယ်အဲ့ဒီလိုနိုင်ငံတော်ဘာသာလုပ်လာတဲ့အခါမှာဘာဖြစ်လာလဲဆိုအမေရိကန်ခရစ်ယာန်တွေပေါ်လာအဲ့ဒီဘက်မှာရိုမန်ကက်သလစ်ဘာသာတွေထွန်းကားပြီးတော့မှာပဲပြတ်ပွားလာတယ်ဆိုတော့ကျွန်တော်တွေ့ရတယ်15ညာခုလောက်ရောက်တဲ့အခါကျတော့မာတင်လူသာနဲ့ဂျွန်လော့တို့ကပြုပြင်ပြောင်းလဲရေးတွေလုပ်လာနော်ပြုပြင်ပြောင်းလဲရေးတွေသူတို့လှုပ်လာတယ်စစ်မှန်တဲ့ပမာပြားကိုသူတို့ထုတ်ခေါ်လာတယ်ဖယားနဲ့လူနဲ့တောက်ဆောက်သက်ွယ်နိုင်တဲ့အခွင့်အရေးတွေရှိတယ်ဆိုတော့တမာကျမ်းစာရဲ့စစ်မှန်တဲ့ပေါ်ထုတ်မှုတွေကိုမာတင်လူသာတို့ဂျွန်လော့ဖွင့်လာတယ်ပြောမှာသူတို့ပေါ်ထုတ်လာနောက်ပိုင်းမှာ ေနေနေတစ္ဆာတဲ့သူတွေဖြစ်တဲ့ဘတ်စကိုဒဂါမာတို့ကိုလံဘတ်စုအားဖြင့်တောင်အမေရိကတို့မြောက်အမေရိကတို့ကိုအဲ့မှာစာတွေ့လာနေနေတစ္ဆာတွေ့တာနဲ့ကြိုင်နေပဲသူတို့နောက်ကနေပြီးတော့မှပါဒလာကဆက်ပြီးတော့မှလိုက်သွားတဲ့အခါမှာတောင်အမေရိကမြောက်အမေရိကကိုအင်းဝင်ကြီးကရောက်သွားတယ်ဒီတခါမှာဥရောပကနေပြီးတော့မှသောသောကမာတင်လူသားတို့ရဲ့ပြုတ်ပြင်းတောင်းလေရေးသမားတွေရောက်များစွာကဖန်ဆီးထောက်နှောက်ကိုခံရတဲ့အတွက်ကြောင့်သူတို့ထွက်ပြေးလာကြတယ်။သူတို့ရောက်တဲ့နေရာတိုင်းမှာဒုထမှုတွေဖြစ်တဲ့ဝိညာဉ်တော်မီးတောက်တော်လေဆိုတာတွေ့ရတယ်။ဝီလျံကယ်ရီဆိုတဲ့ပုဂ္ဂိုလ်အားဖြင့်အိန္ဒိယကိုသာသနာရောက်သွားတယ်။ဒေးဗစ်လီဗင်စတုန်းအားဖြင့်အာဖရိကကိုသာသနာရောက်သွားတယ်ဆိုတာတွေ့ရတယ်။ရောဘတ်မော်ရစ်စင်ဒီတခါမှာဒေါက်တာဂျင်းအက်စတင်တေလာအားဖြင့်တရုတ်ပြည်ကိုသာသနာလာရောက်တယ်ဆိုတာကျွန်တော်တွေ့ရတယ်ဆိုတော့ဒီဘုကိုကျွန်တော်ပြရရကပါပြောဆိုတော့ဆိုတော့ပြောသွားတဲ့အချိန်မှာဂျေရုဆလင်မြို့ကအေဝံဂေလိတရားထွက်လာတယ်ဥရောပဘက်ကိုရောက်သွားတယ်အဲဒီကဒီကိလိုမှာတစ်ဆင့်တောင်အမေရိကမြောက်အမေရိကကိုအေဝံဂေလိတရားရောက်သွားတယ်အာဖရိကဘက်ကိုရောက်သွားတယ်အိန္ဒိယဘက်ကိုရောက်သွားတယ်ဆိုတာကျွန်တော်တွေ့ရတယ်တရုတ်ပြည်မှာဒေါက်တာဟက်စန်တေလာအားဖြင့်တရုတ်ပြည်မှာအေးဝင်ဒီတရားရောက်ကိုဆိုတာကျွန်တော်တို့တွေ့ရတယ်။အဲ့တော့အေးဝင်ဒီတရားကတော့ကမ္ဘာအနှံ့အသီးသီးလေးတွေမှာတော့ဟောပြောတဲ့သူတွေအားဖြင့်တော့ကျွန်တော်တို့ရောက်ရှိနေပါတယ်။အခုကျွန်တော်ပြောနေတဲ့အရာကပါလဲဆိုလို့ရှိရင်လောထမှုဝေးပေါ့။ Revival Wave ရောက်သွားတဲ့နေရာတွေကိုကျွန်တော်ကြည့်ကြမှာဒီတိုင်းလည်းရောက်သွားတယ်ဆိုတော့တွေ့ရတယ်။အခုအဲ့ဒီ Revival Wave ကဘယ်နေရာမှာရှိနေတယ်ဆိုရင်တရုတ်ပြည်မှာရှိနေတယ်အခုကဘာပေါ်မှာရှိနေတဲ့ဒီ missionary တွေရဲ့သုံးသက်ချက်အရာကျွန်တော်တို့ကြည့်တဲ့အခါမှာတရုတ်ပြည်မှာတရက်တရက်ကိုလူ3000ကျော်လဲနေတယ်။တရက်တရက်ကိုလူ3000လောက်။တစ်နှစ်ကိုလူ3000မဟုတ်တရက်တရက်ကိုလူ3000ကျော်လဲနေတယ်။2005ခုနှစ်ကျွန်တော်ဒီဂျော်လာတော့ဆိုလို့ရှိရင်ကျွန်တော်ခွန်မိန်နဲ့ဒီရှန်ဟိုင်းကိုကျွန်တော်ရောက်သွားတယ်။ရောက်သွားတဲ့အခါကျတော့အဲ့ဒီမှာအတင်းတော်တွေကျွန်တော်သွားတယ်သွားတဲ့အခါကျတော့တရုတ်ပြည်မှာအတင်းတော်လာ2မျိုးရှိတယ်။တစ်မျိုးကတော့အစိုးရအတိမတ်ပြုပြီးတော့မှထားတဲ့အတင်းတော်ဖြစ်တယ်။အစိုးရကပဲတင်းဥစီယာကိုနောက်သာပေးတယ်။အဲ့ဒီတင်းဥစီယာကပဲအစိုးရရဲ့သူဖြစ်တယ်။အဲ့ဒါအတင်းတော်တစ်ခုဖြစ်တယ်။အဲ့ဒီတင်းတော်ကတော့ရိုးရိုးဒီဓလေ့ထုံးတန့်ရပဲတင်းနေနေလောက်ဝတ်ပြီးကိုယ်ပဲပြီးရင်ပြီးသွားတာပဲ။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်နိုင်ငံရေးနီးစနစ်နဲ့လောက်ထားတယ်အတင်းတော်ဖြစ်တယ်အလားနောက်တစ်မျိုးကတော့ underground church အဲ့ဒီအတင်းတော်တွေကြတော့အစိုးရကအတိမတ်မပြုဘူးဖြစ်တယ်အဲ့ဒီအတင်းတော်တွေကဘယ်လိုဝတ်ပြုကိုယ်ဝေရတယ်ဆိုရင်ကျွန်တော်တို့ရန်ကုန်မှာရှိတဲ့တိုက်ခန်းလေးတွေလိုပဲအဲ့ဒီလိုတိုက်ခန်းလေးနှစ်ခန်းသုံးခန်းလေးထဲမှာပဲသူတို့ကဝတ်ပြုကိုယ်ဝေခြင်းမတုတ်ဘူးကျွန်တော်တို့ရောက်သွားတဲ့အခါမှာသူတို့ညနေသိမ်းဖြစ်တဲ့အတွက်ကြောင့်ရောက်နေတော့မှသူတို့ကျွန်တော်တို့ကြောက်ပြီးတော့မှကြည့်တယ်ခေါ်သွားတဲ့သူကတော့မဟုတ်ဘူးတာငါတို့နဲ့အတူတူတွေပဲဖြစ်တယ်ဆိုတော့သူပြောတော့အေးသေးတယ်အဲ့တော့သူတို့ကသူတို့ရဲ့အခန်းကြီးလေးတွေမှာဆိုခွေးချေလေးတွေပေါ့ခွေးချေခိုင်ကုန်လေးတွေလည်းထိုင်နေလူကလည်းပြက်ပိတ်နေတယ်တေကားအဆင့်အဆင့်မှာတော့မှသူတို့ထိုင်ပြီးတော့မှဝတ်ပြုကိုယ်ပွဲတာတွေ့ရတယ်သူတို့တချင်းဆိုတယ်တရားဟောတယ်ဆုတောင်းတယ်အဲ့ဒီသုံးမျိုးပဲသူတို့လုပ်တယ်တနေ့ဝင်မှာအခုလိုကျွန်တော်တို့လို Christian Watch တွေပါသူတို့လုပ်ဖို့အခွင့်မလာဘူးပါတော့လဲဆိုတော့သူတို့တချင်းဆိုရင်တော့မှအပန်ပုတ်ပုတ်ကလေးနဲ့သူတို့တချင်းဆိုတာဆိုတော့ဆိုတယ်ကျင်းတို့ဆိုလို့မရဘူးဖြစ်တယ်။ဒီတစ်ခါမှသူတို့တရားတော်ကြာကြာဟောတယ်။တရားဟောတဲ့ခါမှလည်းကျွန်တော်ကြည့်တဲ့ခါမှလူအားလုံးကတကယ်မငြိမ်ရှိစားတော့တယ်လို့ပဲကျန်းစာအုပ်ပြီးပြီးပါတယ်မှတ်သုစာအုပ်ပြီးပြီးပါတယ်။ဟိုမေးဒီမေးဟိုကြည့်ကြည့်လုံးဝမရှိဘူး။တရားဟောပြတယ်ငြင်းရလာတော့မငြင်းရဘူး။ဘာကြောင့်လဲဆိုတော့အခန်းသေးသေးလေးတွေပါပဲထိုင်နေတဲ့ခါကျတော့ဘယ်ဆန်းဟောနေမှမသိဘူး။ဒါပေမဲ့ speaker သေးသေးလေးတွေနဲ့အတန်အုပ်ပြီးတော့ပတ်လာတယ်။ကြားရုံပြီးတော့ပတ်လာတယ်။အဲ့တော့ဝင်နားဆောင်ပြီးတော့မှသူတို့လိုက်မှကြားတယ်။ပြီးရင်သူတို့ဆုတောင်းကြတယ်ပြရတဲ့တည်းလည်းပဲအလူငွေပေးတာတော့မရှိအလူငွေယူတဲ့အချိန်တုန်းမထားပါဘူး။ဘာကြောင့်လဲဆိုရင်အရင်အချိန်ကအချိန်ကုန်အချိန်ယူလာများတဲ့အတွက်အလူငွေကိုတိုက်တဲ့နေရာတိုက်တဲ့အချိန်မှာသူတို့သတ်မှတ်ထားတဲ့နေရာတနေရာရှိတယ်။ဘယ်ချိန်တော့ပြေးပြေးရတယ်ကအလူငွေဆိုတာ။အဲ့ဒီတနည်းနဲ့ဒီဝတ်ပြုကိုယ်ကျင်းမှာသူတို့လုံးဝအလူငွေမကောက်။ဘာကြောင့်လဲအလူငွေကောက်တဲ့အချိန်မှာသူတို့ကတရားဟောတဲ့အချိန်များများပို့ပြီးတော့မှသူတို့ယူတယ်။နောက်တစ်ပတ်တော့ပို့ပြီးတော့မှသူတို့စားတော့ကြတယ်ဘုရားဘုရားတင်ပြီးတာနဲ့ပြန်နေသူတို့အဆူအဆူတယောက်နဲ့တယောက်ဒီလိုခုလိုကော်ဖီတောက်ပါညာတော့မှဘာမှမလုပ်နိုင်ဘူးတယောက်နဲ့တယောက်တော့မနှုတ်ဆက်အားဘူးပြီးတာနဲ့ကိုယ့်ရဲ့စံပါအုံးလေးကိုကင်ပြီးတော့မှအဆူအဆူသူတို့အပြည့်အစုံထွက်သွားကြတယ်ထွက်သွားရင်တော့ကလူအုပ်စုလိုက်ပြုံနေထွက်သွားလို့မရဘူးနှစ်ယောက်တစ်ယောက်သုံးယောက်တစ်ယောက်ခြေအားဖြောက်ပြီးမှအဲ့လိုထွက်သွားတယ် အဲ့ဒီဝတိကိုဝယ်တဲ့အဲ့ဒီအသင်းတော်အနကောင်းချက်ကိုကြောင့်ကြည့်တဲ့အခါမှာအရင်ကျွန်တော်တို့ရဲ့ဗမာပြည်ဝတိကိုဝယ်ခြင်းတော်မှာလည်းတော့ဆက်ပြာကောင်းတာလို့ကျွန်တော်စဉ်းစားသိတယ်။တို့ဗမာပြည်မှာအလောက်တော်မကြက်သေးဘူး။တို့တိုင်းပြည်မှာအရင်တက်တယ်။အသက်နဲ့ရင်းပြီးတော့မှတို့ဒီဝတိကိုဝယ်ခြင်းကိုတို့လုပ်နေရတာဖြစ်တယ်။အဲ့ဒီအသင်းတော်ကြီးကပဲသောတော်ကတရက်တရက်ကိုလူ3000ကျောင်းလေးရဲ့ဆိုအဲ့ဒီအသင်းတော်ကြီးကပဲအလုပ်လုပ်နေတာဖြစ်တယ်။အဲ့တော့ဘုတိကိုကိုကျင်လာတယ်နောက်တစ်ပတ်မှလူအစ်စ်တယောက်ခေါ်လာတယ်နောက်တစ်ပတ်မှလူအစ်စ်တယောက်ခေါ်လာတယ်ဒါကြောင့်노ထမ်းလိုင်းတုံးကအခုချိန်ခါမှာဘယ်နေရာမှာကြာရောက်နေတယ်ဆိုလို့ရှိရင်တရုတ်ပြည်မှာကြာရောက်နေတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်တရုတ်ပြည်မှာကြာရောက်တယ်ဒါကြောင့်ဒီတရုတ်ပြည်မှာကြာရောက်နေတဲ့노ထမ်းလိုင်းတုံးကဒီမှာကြာရောက်နေတဲ့노ထမ်းလိုင်းတုံးကဘယ်ကိုပြန်သွားရမလဲဆိုရင်မြန်မာပြည်အိန္ဒိယပါကစ္စတန်အီရန်အီရတ်တို့ဖြတ်ပြီးတော့မှကျေရုစင်ကိုပြန်သွားတဲ့အခါကျမှအဲ့ဒါတပတ်ပြီပါဖြစ်တယ်။အဲ့ဒါတပတ်ပြီပါဖြစ်တယ်။အဲ့ဒီတပတ်ပြီတဲ့အခါကျမှတန်ဆက်ကပြောတယ်အဆုံးကဖြစ်မယ်လို့ပြောတယ်။ဒါကြောင့်အဲ့ဒီကျေရုစင်မျိုးနဲ့တရုတ်ပြည်ရဲ့ဓာတ်ရဲ့နိုင်ငံတွေကိုကျွန်တော်တို့ကြည့်တဲ့အခါမှာဒီမှာကျွန်တော်ဝိုက်ထားတာလေးတော်ရှိတယ်။အမှန်တော့ဒီဘက်လောက်ပြပါတယ်။နော်။ဘယ်လောက်ပြပါလဲ။ဆိုတော့အဲ့ဒီနေရာတွေအားလုံးကကျွန်တော်တို့ကြည့်တဲ့အခါမှာမွတ်စလင်နိုင်ငံတွေနဲ့ဘုရားဗုဒ္ဓနိုင်ငံတွေဖြစ်တယ်ဆိုတာကျွန်တော်တွေ့ရတယ်။အခုလည်းကျွန်တော်တို့သာသနာ့အဖွဲ့စီအပီဒီရီအထူးစုတောင်းနေတဲ့နေရာက1040 windows ဆိုပြီးတော့မှအဲ့ဒီပါတက်မှတ်ပြီးတော့မှဒီ longitude latitude 40 30တဲ့ပါရှိနေတဲ့နိုင်ငံတွေဆိုပြီးတော့မှအထူးဒီနေရာမှာအခုကမ္ဘာနော်သာသနာ့အဖွဲ့ PPD ကအထူးပဲစုတောင်းနေကြတယ်ဆိုတာကျွန်တော်တို့တွေ့ရတယ်။ဒါကြောင့်တရုတ်ပြည်မှာအခု노ထားမှုကြာရောက်နေတဲ့ဒီ wave ဒီ design လုံးအကြမ်းအမှန်ဒီလိုတွေကိုပြန်သွားမှာဖြစ်တယ်။ပြန်သွားဖို့ညာအတွက်လမ်းကြောင်းတွေကိုကျွန်တော်တို့ကြည့်တဲ့အခါမှာအကျေပဲအကမှန်ကျွန်တော်မြန်မာပြည်ပေါ်ကဖြတ်သန်းသွားလာမှာဖြစ်တယ်။အဲတော့မြန်မာပြည်ရဲ့အခြေအနေကိုလည်းကျွန်တော်တို့ကြည့်တဲ့အခါမှာအမျိုးမျိုးသောအခြေအနေတွေကျွန်တော်တို့ရှိပါလိမ့်မယ်။အမျိုးမျိုးသောအခက်အခဲတွေကျွန်တော်တို့ရှိပါလိမ့်မယ်။သို့တော့ဖျားရဲ့တန်ရှင်းသောဝိညာဉ်တော်ရဲ့ဖွင့်ပြမှုကိုကျွန်တော်နားလည်ပြီးတော့မှမြန်မာပြည်အတွက်ပုံပြီးမြင်တတ်ဖို့ကျွန်တော်ပြောပြချင်တယ်။ကျွန်တော်2005ခုနှစ်မတ်လလောက်မှာကျွန်တော်မြကြီးနားသွားတယ်။ပြီးတော့ကျွန်တော်ဝိုင်းမော်သွားတယ်။အဲ့ဒီတင်းတော်တွေကစံသတ်တင်တန်းခေါ်တဲ့ဆိုကျွန်တော်သွားတယ်။သွားတဲ့အခါကျတော့ဒီကိနာရီကတော့ဝိုင်းပေါ်သွားတဲ့အခါမှာပါအောင်ချက်သွားတဲ့ချိန်ဗလမင်းခင်တနာဆက်သွားတယ်။ဒီတော့မှအချင်းတမျိုးတွေရှိရင်ပြီးပါလိမ့်မယ်ဒီကိနာဘက်မှာနေတဲ့။ဗလမင်းခင်တကားပေါ်မှာဆက်သွားတဲ့အခါကျတော့ကျွန်တော်စဉ်းစားတယ်။ဘုရားခင်လို့ကျွန်တော်အရင်ကျေးဇူးတင်တယ်လို့ဒီတကားကိုတိဆောက်ပြီးတဲ့အတွက်အရင်ကျေးဇူးတင်တယ်လို့ကျွန်တော်မေးကြည့်တယ်အဲ့ရခေါ်သွားတဲ့ဆရာကငါကိုယ်တော့ဝိုင်းပေါ်သွားရင်ဘယ်လောက်သွားလဲ။ဟိုတန်မှန်နဲ့လေနဲ့ဟိုဘက်ကိုကူးသွားတဲ့အခါမှာအနည်းဆုံး2-3နာရီကြာမှပဲရောက်တယ်တဲ့ဝိုင်းပေါ်။အခုတော့ဝိုင်းမော်ပြေကိုသွားတဲ့အခါမှာ15မိနစ်လောက်နဲ့မြကြီးနားကလည်းဝိုင်းမော်ပြေကို15မိနစ်လောက်နဲ့ရောက်သွားတယ်။အဲ့ဒါကမကဘဲနဲ့အခုဆိုလို့ရှိရင်အဲ့ဒီမြကြီးနားကလည်းဝိုင်းမော်ကဖြတ်ပြီးတော့မှတရုတ်ပြည်ကိုသွားမယ်ဆိုလို့ရှိရင်၄နာရီအတွင်းရောက်သွားတယ်။၄နာရီဆိုရင်တရုတ်ပြည်ကိုရောက်သွားတယ်။အခုကျွန်တော်တို့ကြည့်တဲ့အခါမှာဘာတွေ့ရလဲဆိုရင်ခွန်မင်းနဲ့အိန္ဒိယနဲ့လမ်းပေါက်အဲ့ဟိုပြပြီးလမ်းပေါက်လဲဆိုလို့ရှိရင်ငကောကရှိတဲ့ဒီလိုလမ်းမဆိုတဲ့ပိုးလမ်းမကြီးကိုပြန်ပြုတ်ပြင်ပြောပေါက်တဲ့အခါမှာအခုတရုတ်ပြည်ဘက်ကတာဝန်ယူတော့ဖောက်လာတာဆိုလို့ရှိရင်ဓမ္မပြည်နားထီရောက်ပြီးတော့မှခုပြီးစီးတယ်တရုတ်ပြည်ဘက်ကတာဝန်ယူတဲ့အပိုင်းပြီးတော့ကအိန္ဒိယဘက်ကဖောက်လာတဲ့အခါမှာအိန္ဒိယဘက်ကဖောက်လာတဲ့လမ်းမိုင်3မိုင်4မိုင်တော့အခုဆိုရောက်နေတယ်မတားဘူးဆိုဒီလမ်းကြီးကဖြူပြီးတော့မှသွားတော့မှဖြစ်တယ်အဲ့ဒီလမ်းကြီးကဖြူပြီးသွားတဲ့အခါမှာတော့ဒီဘာရေးပြစ်တိကရှိမယ်ဆိုတော့ဒါကုတန်းရောက်ဝယ်ဖို့ရန်အတွက်သွားတဲ့လမ်းကြောင်းပဲဆိုပြီးတော့မှအဲ့လိုနဲ့ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဘာအမြင်လဲဆိုလို့ရှိရင်တော့အဲ့ဒီတရုတ်ပြည်မှာကြာရောက်နေတဲ့လို့ထားမှုလိုင်းတုံးကိုဖြတ်တန်းပေးဆောင်လာဖို့လမ်းကိုပြားပြင်ဆင်ပေးထားတာဖြစ်မနေ့ခတ်သောသောတရုတ်ပြည်ကနေခတ်မယ်မြန်မာပြည်ကိုဖြတ်ပြီးတော့မှသွားမယ်ဆိုလို့ရှိရင်ညနေပေါင်းဆိုအိန္ဒိယကိုရောက်သွားတယ်နကူကလမ်းနဲ့ဖြီးပြီးသွားတဲ့လမ်းလေးဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာတော့နာယီပိုင်းနဲ့တရုတ်ပြည်နဲ့အိန္ဒိယဆက်သွယ်လို့ရနေတဲ့လမ်းကြောင်းတွေအခုရှိနေပြီဆိုတော့တွေ့ရတယ်။တရုတ်ပြည်ရောက်တဲ့အခါမှာအဲ့ဒီခုံးမင်ကစီးပွားရေးယုံကြည်သူတယောက်နဲ့တွေ့တယ်။သူကကျွန်တော်မေးတယ်။အမေလည်းဆိုလို့ရှိရင်ဒီလီဒိုလမ်းမသိတာတဲ့။အဲ့ဒီလီဒိုလမ်းမကအိန္ဒိယနဲ့ဆက်သွားတဲ့နေရာရောသိတာကျွန်တော်တို့မရောက်ဘူးလို့သူရောက်ပြီတဲ့။ဟာဘာသွားလုပ်လဲလို့တူရောကာကိုလုပ်ငန်းလုပ်တဲ့အမျိုးသမီးတယောက်ဖြစ်တယ်။ကုန်စည်ကုသရောင်းဝယ်ဖို့ရတဲ့လေလာရင်းကနေပြီးတော့မှသူတို့ကဘာလို့ပါရုံရှိလဲဆိုလို့ရှိရင်တရုတ်အန်ဒါဂရ ౌండ్ ချက်တွေမှာတက်နေတဲ့လူတွေထဲမှာဘာလို့ပါရုံရှိလဲဆိုလို့ရှိရင်အ ေဝင်ကြီးတရားသာဂျေရုဆလင်မြို့ကိုငါတို့တယုတ်အမှုတော်ဆောင်တွေအားဖြင့်တယုတ်ယုံကြည်သူတွေအားဖြင့်ပြန်ပြီးတော့မှပယ်သွားမယ်ဆိုတဲ့ယူပါရုံတို့မှရှိတယ်။အက်တူဂျေရုဆလင်ဆိုတဲ့ယူပါရုံတို့မှရှိတယ်ဆိုတာကျွန်တော်တွေ့ရတယ်။အဲ့ဒီယူပါရုံစစ်ကြီးတိုင်းနဲ့တယုတ်လူမျိုးတွေကအလုံးလုံးပြီးတော့မှအခုမြန်မာပြည်ထဲမှာစီးပွားရေးအားဖြင့်သူတို့ဝင်လာတယ်။ဝင်လာရင်လည်းစီးပွားရေးတွေလုပ်တယ်။လုပ်ရင်းကတော့မှအေးဝင်ကြီးတရားဟောတယ်။ဆိုတော့မြန်မာပြည်မျိုးပုံတစ်ချက်ပြပြပါအော်ဒီမှာကြမ္မာကြီးနေပုံနဲ့ကျွန်တော်တို့ရှိတဲ့အခါမှာနော်အာဒီဘက်ကတိရုပ်ကြီးဖြစ်တယ်အခုသောသောကျွန်တော်ပြောတဲ့လမ်းကြောင်းကဒီလမ်းကြောင်းဖြစ်တယ်နော်ဝိုင်းမော်ကဒီစီးနားကိုဆက်ပြီးတော့မှအိန္ဒိယကိုသွားမဲ့လမ်းကြောင်းကြီးဒါကြောင့်တရုတ်ပြည်မှာရှိနေတဲ့ဒီဝိညာဉ်ရေးရလို့ထားမှုလှိုင်းလုံးကဆက်တန်းသွားမဲ့လမ်းကြောင်းတစ်ကြောင်းကမြန်မာပြည်ရဲ့ဒီပေါ်ဒီလမ်းကြောင်းကဆက်တန်းသွားမယ်ဆိုတဲ့လမ်းကြောင်းတစ်ခုကိုပွင့်နေဆိုတာကျွန်တော်တို့တွေ့ရတယ်ပြီးတဲ့အခါမှာမူစပေကနေပြီးတော့မှမန္တလေးမန္တလေးကနေပြီးတော့မှကျွန်တော်တို့တမူးဘက်ကနေပြီးတော့မှဖြတ်ပြီးတော့မှအိန္ဒိယကိုသွားမဲ့လမ်းကြောင်းတစ်ခုရှိတယ်ဆိုတော့ကျွန်တော်တွေ့ရတယ်။ပြီးတဲ့ခါမှာအဲဒီမူစပေကနေမန္တလေးမန္တလေးကနေပြီးတော့မှပင်လယ်ခပ်ပေါက်ရန်ကုန်ကနေပြီးတော့မှဖတ်လို့ရတယ်ခပ်ပေါက်တစ်ပေါက်ရှိတယ်ဆိုတော့ကျွန်တော်တွေ့ရတယ်။အဲကြောင့်မြန်မာပြည်တော်ကနေဆက်တန်းသွားလာမဲ့လမ်းကြောင်းက၃ကြောင်းရှိတယ်နော်။စီးပွားရေးသမားတွေကတော့ဒီလမ်း၃ကြောင်းကိုစီးပွားရေးအရာမြင်တယ်ဒါပဲဒီကနေ့ကျွန်တော်ယုံကြည်သူတွေမြင်ဖို့ကပါလဲဆိုရင်ဒီလမ်းကြောင်းကဖျားရှင်ရဲ့တရုတ်ပြည်မှာကြားရောက်နေတဲ့ဒီနိုးထမှုလမ်းကြောင်းကြီးကတပါးပြည်ပေါ်ကဒီလမ်းသုံးကြောင်းကဒီတော့ပါဖြတ်တန်းသွားလာရမယ်ဆိုတော့ရှင်းလင်းတဲ့ဒီပါရောဒီကနေ့ကျွန်တော်မြင်ဖို့အရေးကြီးပါဖျားရှင်ကိုယ်တိုင်ကလည်းဒီနေ့အလုပ်လုပ်တယ်ကျွန်တော်တို့အခုဒီစံပြည်ရဲ့နေဆက်တဝိုက်လောက်ပါဆိုရင်အေဝင်ဒီတရားရဲ့တောက်လောက်ဖို့ရှိလာတယ်ယောဂီဘက်ကနေပြတော့ဗာအေဝင်လီပြာဟောပြောတဲ့သူကြီးတစင်းတစင်းနဲ့တစင်းတစ်ဝင်ရောက်လာတယ်ဆိုတော့တွေ့ရတဆုဆိုရင်မူဆယ်နန်းကမ်းမှနေပြတော့မှမြန်မာသားတင်နေပင်ပြီးတဲ့ခါကျတော့တရုတ်ပြည်ဘက်ကိုအေဝင်လီဟောဖို့ရောက်လာတယ်ကျွန်တော်ကမန္တလေးမှာနေတယ်ဒီနေရာမှာကျွန်တော် Gift Training Center Gospel Instruction for Tracks တဲ့ဒီကောင်းတယ်ဒီတန်းကြောင်းလေးဆိုတော့ဖွင့်ဖွင့်တဲ့ခါမှာအခုဆိုရင်တရုတ်ပြည်ဘက်ကနေလာတဲ့လူတွေ5ယောက်ရှိတောင်းတာ5ယောက်ကျွန်တော်ကျောင်းမှာလာတက်တယ်ရောက်ခင်ရတဲ့ကျွန်တော်ကိုကနဦးကလေးကပြင်ဆင်ပေးတယ်။လုံခဲ့တဲ့13နှစ်လောက်ကလေးကဘာပြင်ဆင်ပေးထားလဲဆိုရင်တရုတ်အမျိုးသမီးတယောက်နဲ့ကျွန်တော်ကိုဖျားချင်အိမ်တော်ထားတာ။ဒါတရုတ်မျိုးသမီးတယောက်နဲ့အိမ်တော်ထားတဲ့အခါကျတော့ကျွန်တော်မျိုးသမီးကတရုတ်သားလဲကျွမ်းကျင်တယ်၊တရုတ်စကားလဲပြောတတ်တယ်။ဒါတော့အခုကျမှပို့ပြီးတော့မှဖျားချင်အကျဉ်းစီကိုပို့နားနဲ့လာရတယ်။တရုတ်ပြည်ဘက်ကနေရောက်လာတဲ့စံစာတင်တဲ့လူတွေအားလုံးကမြန်မာလူကျွမ်းကျင်ခြင်းနဲ့မတက်တဲ့အခါမှာကျွန်တော်မျိုးသမီးကဘာသာပြန်ပြီးတော့တင်ပေးရတယ်။ပြောပြရတယ်။အခုဆိုရင်တို့မြန်မာစကားတော်တော်လေးတွန်းပြီးတော့ပါအခုမန္တလေးမြို့မှာခြေချပြီးတော့ပါသူတို့အေဝံဂေလိကြောင်းဟောဖို့ရန်အတွက်လူတွေတသိမ့်သိမ့်နဲ့ကြပါပြီးတဲ့ကိုရောက်လာနေတယ်ဆိုတော့ကျွန်တော်တွေ့ရတယ်။စီဝါရေးလုပ်တဲ့တရုတ်လူမျိုးခရိယန်ဆိုရင်ပေချာပေါက်လှပါအဲ့ဒါလောထမှုကိုတည်တောက်ပဲပုံစံတွေကလည်းကျွန်တော်တို့အခုကဘာမှာနာမည်ကြီးမြတ်တဲ့တောက်တို့ရှိတယ် Heavenly Man ဆိုတာတချို့ဖတ်ဖူးပါလိမ့်မယ် Brother Yoel ဆိုတာ Heavenly Man သူကတရုတ်ပြည်ကနေခန်းလို့ဖတ်ပြလာတာထပ်ပြည်လာတဲ့ခါကျဘယ်ကိုထပ်ပြည်လာလဲဆိုမြန်မာပြည်ရဲ့ကိုထပ်ပြည်လာမြန်မာပြည်လေမျိုးကဒီနေရာတိုင်းနေရာမှာသူတစ်ညလောက်ပုံပေါ်ရတယ်အဲ့လိုနေပြီးတဲ့ခါကျမှာဂျာမန်ပတ်စပို့လုပ်ပြီးတော့ပါပဲသူဂျာမန်ပြည်ကိုထပ်သွားရတယ်ဒါပေမဲ့တစ်ခေါက်ပြန်ပြီးတော့မှဝင်လာတဲ့အခါမှာသူဗမာပြည်ထဲမှာနေတဲ့တဲလွန်စပြည်ပြန်တွေ့တာနဲ့လေရင်ခွဲမှာသူ့ကိုဖမ်းခံတယ်ဖမ်းခံတဲ့အခါမှာသူ့ရဲ့ဖမ်းပြီးခံရတဲ့အခါမှာကျွန်တော်တို့အလုံးချုပ်တာလေတော့တငယ်ချင်းနဲ့ကျွန်တော်တို့အလုပ်ဆုံးပြီးတော့မှကူညီပေးရတယ်သူ့ကိုလုပ်ပေးရတယ်မြန်မာငွေ300တော့ကုန်တယ်သူ့ကိုတရားသူကြီးကစီရင်ချက်ချတယ်ခုနှစ်နှစ်စီရင်ချက်ချအဲ့ဒီခါမှာပဲသူကလုံးဝမကြောက်ဘူးကျွန်တော်ခုနှစ်နှစ်မနေရဘူးလေခုနှစ်လပဲနေရမယ်ဆိုတော့သူပြောတယ်တကယ်လို့သူခုနှစ်လပြီးတဲ့ခါကျတော့ထွက်သွားရတယ်ဆိုတော့အဲ့ဒီလိုပေါ့အသက်နဲ့ရင်းပြီးတော့မှဒီကနေ့ယူပါရုံဖြစ်ပြီးတော့မှလုပ်နေတဲ့ဒူတွေအားတော့လုပ်နေရတယ်ဆိုလို့ရှိရင်အေးဝင်ကြီးတရားကမြမပြည်ပေါ်ကနေထက်တန်းသွားလာပြီးတော့မှဂျေရုဆလင်မြို့ကိုပြန်ရောက်သွားမယ်ယူပါရုံကိုဒီကနေ့ကျွန်တော်ရှင်းရှင်းလင်းလင်းမြင်ဖို့အရေးကြီးပါအဲ့တော့ဒီကနေ့ကျွန်တော်ပြောချင်တာကပါလဲဆိုလို့ရှိရင်အေကံမှာမြမပြည်ပေါ်ကထက်တန်းသွားလာတဲ့ဒီလို့သားမှုလှိုင်းလုံးကြောက်ရောက်သွားတဲ့အခါမှာမြမပြည်ထဲမှာရှိနေတဲ့အသင်းတော်တွေကကျွန်တော်ပါလို့ဘယ်လိုအားပေးလဲဆိုရင်အဲ့ဒီလို့သားမှုကြောက်ရောက်လာတဲ့အခါမှာကျွန်တော်တို့ဘယ်လိုပြင်ဆင်လဲအဲ့ဒီလို့သားမှုလိုင်းကြောင်းအတွက်ကျွန်တော်တို့ဘယ်လိုအသုံးတော်ခံလဲဒီ notebook ကိုဆက်လက်ပြီးတော့မှပယ်ဆောင်သွားသောသူများဖြစ်ဖို့ရန်အတွက်ကျွန်တော်ပြင်ဆင်ဖို့အရေးကြီးတယ် အခုလက်ဒီမှာကျွန်တော်အားပေးနေတာကတော့ဒီပမာရောက်နေပြီမဲ့ဩစတြေးလျမှာရောက်နေပြီမဲ့ကျွန်တော်ရဲ့မြန်မာပြည်ကပြန်တတိယပုံလေးကြည့်ပါတယ်။လောက်နိုင်တာကဘာလဲဆိုလို့ရှိရင် intersection ဆိုတဲ့ကိုစားတူစီတောင်းခြင်းကျွန်တော်လုပ်လို့ရပါတယ်။ဒီယူပါယုံကိုရှင်းရှင်းလင်းလင်းမြင်ပါဒီယူပါယုံကိုသိပါသိဖို့ပါဒီယူပါယုံအတွက်ငါပါဝင်ရမယ်ငါအောက်တဲ့ပေါ်ရမယ်ဆိုတော့မှဒီနိုင်ငံမှာနေပြီမဲ့ကိုစားတူစီတောင်းခြင်းထဲမှာကျွန်တော်ပါဝင်ဖို့ကြိုးစားပါတယ်။မြန်မာပြည်ရဲ့သာသနာအတွက်ကလာတခါပဲဖြစ်ဖြစ်တပတ်တခါပဲဖြစ်ဖြစ်အစာတောင်စီတောင်းကြတာဖြစ်ပါဝင်ဖို့ရည်ကြီးပါတယ်။မြန်မာပြည်သာသနာအတွက်ကိုယ့်ရဲ့သက်ဆိုင်တဲ့သာသနာကိုယ့်ရဲ့သက်ဆိုင်တဲ့အသင်းတော်တွေကိုယ့်ရဲ့သက်ဆိုင်တဲ့အမှုတော်များလုပ်ငန်းတွေကိုယ့်ရဲ့အရက်ဒေတာမှာရှိနေတဲ့အသင်းတော်တွေလိုထားမှုတွေပါဝင်ပေးလို့ခြင်းစုတောင်းခြင်းဒါတွေအားဖြင့်မြန်မာပြည်လိုထားမှုကိုကက်တန်းသွားတာလည်းလမ်းကြောင်းဆိုကျွန်တော်တို့ပြင်ဆင်လို့ရတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်။ဒါကဘုရားရှင်ကျမ်းစာထဲမှာဖွင့်ပြထားတဲ့ဒီပါရုံဖြစ်တယ်ဆိုတာကျွန်တော်တွေ့ရတယ်။ဒါကြောင့်ဧဝံဂေလိတရားကယေရုရှလင်မြို့ကိုတကြောပြန်ပြီးတော့မှကျွန်တော်သွားတော့မှဖြစ်တယ်။အဲကြောင့်သောတာမုနိုင်လုံးကြားရောက်နေတဲ့ဒီပြုတ်ဒီမှာကြားရောက်နေတဲ့လိုင်းလုံးကမြန်မာပြည်တော်ကတည်းကတက်တန်သွားလာမှဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်အခုညာသိန်းတို့ဒီနေရာလာပါလို့ရှိနေပါပဲ။ဒါလည်းသောတာမုလိုင်းလုံးကိုတည်ဆောင်ဖို့ရတဲ့သူတို့သွားနေတဲ့ mission trip ဖြစ်တယ်။ဒါကြောင့်မာအိုယူရီယာဗီယက်နမ်ကမ္ဘောဒီးယားပြည်နယ်တွေမှာဆိုရင်အခုဘုရားရှင်ရဲ့ဝိညာဉ်တော်ကအတုတုပြီးတော့မှတကယ်ပဲလို့ထားပြီးတော့မှပြောင်းလဲမှုတွေအောပွဲအမခန့်ကျွန်တော်တို့တွေ့နေရပါတယ်မြန်မာပြည်မှာလည်းအခုစပြီးတော့မှဘုရားရှင်ကအလုံးလုံးလေးရှိတယ်ဆိုတော့တွေ့ရတယ်ကျွန်တော်ဒီကျောင်းကနေသင်တဲ့ကျောင်းသားတယောက်အားဖြင့်ဒီလာအိုဆယ်ယူရီယာမြန်မာပြည်ရဲ့အဲရွှေတိကန်တယ်ဒီမှာပြီးခဲ့တဲ့2000ထဲမှာငါဒီဇင်ဘာလတော့ကကြွား3ကြွားနတ်သားဘွားကတော့မှခရီးရတယ်။သူတို့ပြောင်းလဲလာတာ။ဒီမလာသူရင်းနေတဲ့သူတက်ချင်းလေးကကျတော့ပုံဆက်တယ်။နှစ်ချင်းပြေးဖို့ရတဲ့ဆရာလာခေါ်တာဖြစ်တယ်။ဆိုတော့အဲ့ဒီလိုအုပ်နဲ့တင်းနဲ့ကြားလိုက်တဲ့မြန်မာပြည်ပေါ်မှာစပြီးတော့မှအလုံးလုံးလာနေပြီဆိုတာကျွန်တော်တို့တွေ့ရပါတယ်။အဲရောက်ဒီနေ့ဒီမှာရှိတဲ့ယုံကြည်သူများညီကောင်မများဒီယူပါယုံကိုကျွန်တော်တို့ရှင်းလင်းစွာမြင်ကြရအောင်။ဒါကြောင့်ဂျေရုဆလင်မြို့အတွက်တတိယဆုတောင်းပါဆိုတာကဂျေရုဆလင်မြို့မှာစစ်ပွဲမဖြစ်ဖို့ဂျေရုဆလင်မြို့မှာရင်းချမ်းတာယာသွားဖို့ဆိုတဲ့အဲ့ဒီအရာတွေကိုအဓိကပြောနေတာမဟုတ်ပါဘူးဂျေရုဆလင်မြို့မှာအေဝံဂေလိတရားပြန်ရောက်ပြီးတော့မှအဲ့ဒီဂျေရုဆလင်မြို့မှာပြင်းနေတဲ့ကဲတင်ရှင်မွေးပွားပါရက်တဲ့အဲ့ဒီနားမှာရှိနေတဲ့အဲ့ဒီမြို့မှာရှိနေတဲ့အဲ့ဒီတိုင်းပြည်မှာရှိနေတဲ့သူတွေကယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်ဖြစ်လက်မခံသေးတဲ့လူတွေကတော့အေဝံဂေလိတရားကအေကန်မှန်ပြန်ရောက်လာအောင်ဖြစ်တယ်ဒါကြောင့်ယေကြီးတစုံကတစုံတိုင်အောင်စာထွက်တဲ့နေရာကတော့မှအဲဒီစာထွက်တဲ့နေရာကိုပြန်ရောက်တဲ့အဆုံးကမကြခင်ဖြစ်လာတော့မှဖြစ်တယ်။ဒါကြောင့်အဲဒီနေရာကိုကျွန်တော်ရှင်းလင်းသွားပြင်ပြီးတော့မှဂျေရုဆလင်မြို့ကိုအမျက်ထားတော့သူကချမ်းသာရမယ်လို့ပြောပါလိုက်။ယူပါယုံမရှိတဲ့သူကအကျိုးနဲ့ဖြစ်လိမ့်မယ်။တရားတော်ကိုစောင့်တဲ့သူကတော့မင်္ဂလာရှိတယ်လို့ချမ်းသာတာပေါ်ပြပါလိုက်။ဒါကြောင့်ရှင်းလင်းတဲ့ယူပါယုံရှိပြီးတော့မှဒီကနေ့ကျွန်တော်ရဲ့ဝိညာဉ်အတ္တခရီးကိုဆက်လက်ပြေးပြီးတော့မှဒီနိုးထားမှုလိုင်းလုံးကိုဆက်လက်တဲ့တော်တော်သူများဖြစ်ဖို့ရတဲ့ကျွန်တော်တို့အေဝံဂေလိတရားတဲ့ရက်တည်းတူကျွန်တော်ဖြစ်ကြရအောင်ဒီနိုးထားမှုလိုက်လို့ဆက်လက်ပြီးတော့ပဲဆောင်တော်သူတွေဖြစ်ဖို့ရတဲ့ကျွန်တော်ပြင်ဆင်ကြရအောင်အဲဒီလိုကျွန်တော်ပြောတဲ့အခါမှာတစ်ခါတည်းမှာအာကျွန်တော်အေဝံဂေလိတရားမှာမဟုတ်တတ်တာအေဝံဂေလိတရားမှာအာပိုင်ပိုင်နိုင်နိုင်နားမလည်ဘူးဆိုပြီးတော့တစ်ခါတည်းမှာအဲ့လိုပြောတတ်ပါတယ်ကျွန်တော်မှတ်မိတဲ့တစ်ထောင်190080နဲ့မှ45လောက်တုန်းကပေါ့ဒီအင်္ဂရုမြေကြီးနားမှာနေတုန်းကအင်္ဂခွန်အောင်နဲ့ကျွန်တော်တို့အထက်ဖွဲ့မြေကြီးနားသွားတော့တဲ့ကားကျတော့အင်္ဂခွန်အောင်ကကဲတယ်ဒီမိနစ်ငါတို့ဈေးမှာသွားတရားဟောမယ်တဲ့အဲ့ဒါနဲ့ကျွန်တော်ဈေးသွားတယ်ဂီတာယူတယ်ဝေစာယူတယ်အဲ့တော့လူရှင်းတဲ့နေရာလေးမှာကျွန်တော်တို့စုပြီးတော့ပါဂီတာပြီးတယ်ဝမ်းမြောက်ဖွယ်ရဝမ်းမြောက်ဖွယ်ရဝမ်းမြောက်ဖွယ်ရတရင်တော့ပြောပြတယ်ဆိုတော့ချင်းဆိုတဲ့လူတွေကကြည့်အဲ့ဒီခါမှာအင်္ဂခွန်အောင်ကပဲပြောက်သွားတယ်မသိဘူးအင်္ဂပြင်းညှောက်ပြီးတော့မသိဘူးလို့ဘာလို့ကြတော့ဒီမှာခေါ်လာပြီးတော့သူကြတော့ရှက်လို့များပုံလိုက်လာလို့ကျွန်တော်သိခဲ့ပါလေ။နောက်ဆုံးကြမဟုတ်ဘူးသူကဟိုလူတွေမှာသွားပြီးတော့ဟေးလာလာလာလာ။ဟိုကလေးတွေကဘာပြောနေလဲမသိဘူး။ဘာရီဆိုရီလဲမသိဘူး။တောင်းတာတော့ဆန်းတောင်းတာတော့ဆန်းလို့ပါ။သူကလူတွေခေါ်ပေးနေတာ။လူတွေခေါ်ပေးလူတွေလည်းအဲ့မှာအုပ်နဲ့တင်းတဲ့ရောက်လာပြီးတော့မှယေကျင်းနာမျိုးအဲ့ဒီထဲမှာကျွန်တော်တို့၄၅နေရာတော့အေဝံဂေလိတရားဟောရတယ်။ဟောကျွန်တော်ဆိုလိုချင်တာကကိုယ်တိုင်းမဟောရင်လည်းဟောတော်သူရှိတဲ့နေရာကိုဆွဲခေါ်လာတဲ့အလုပ်လုပ်လို့ရပါတယ်။ပြားခေတ်အိတ်တော်ဝင်တဲ့ကျွန်တော်တို့ကိုပြထားတာရှိတယ်ဆိုတော့ပြီးရင်ဟောနိုင်ဖို့ရန်အတွက်ကလည်းဖျားခင်ကကျွန်တော်တို့ကိုအငဲချမ်းမဲ့လမ်းပွင့်ပေးတယ်။ နောအေးရဲ့သင်္ဘောတကားကိုပိတ်တာလာတဲ့ဖရားပဲဖွင့်တာလာတဲ့ဖရားပဲဘယ်အစိုးရမှာမဟုတ်ဘယ်ပုဂ္ဂိုလ်မှာမဟုတ်ဘူးဒါကြောင့်ဖရားကပဲတကားပိတ်နိုင်တယ်ဖရားကပဲတကားပိတ်နိုင်တယ်ဒါကြောင့်ဖရားရှင်ကမှကျွန်တော်တောင်းဖို့ရည်ကြီးပါတယ်တစ်ခါကျွန်တော်မြေဝသင်္ဘောဘက်ကိုသွားတဲ့အခါမှာပြန်လာတော့သင်္ဘောပေါ်မှာအေးဝင်ကြီးကကျွန်တော်ဟောကြတယ်ဖရားရှင်ဒီသင်္ဘောကလည်းအကြာကြီးကျွန်တော်ကြည့်ရတယ်ဒါကြောင့်ဒီသင်္ဘောပေါ်ကိုပါတဲ့လူတွေအားလုံးကိုကျွန်တော်အေးဝင်ကြီးကဟောကြတယ်ဖြစ်နေတော့တခါလဲကျွန်တော်ဟောပြောပါတော့တော့ဟောပြောခြင်းပဲဘုရားသခင်ဘယ်လိုလုပ်လဲအဲ့လိုလဲသူတောင်းပြီးတော့အိုးထိတ်ကနေပြီးတော့မှဒီဘုရားရှိခိုးအမျိုးမျိုးတို့စိတ်ကလေးစိတ်ကြီးတို့ရောင်းတဲ့သူကသူ့ရဲ့ဒီအော်လန်ကြီးနဲ့ပေါ်ပြီးတော့မှသူကရောင်းပါလိမ့်တော့ဟာဘုရားသခင်ဒုက္ခပဲလို့ကျွန်တော်ဟောဖို့ကြံနေသေးတယ်ဟုတ်ပါခြားလိုက်ပြီးတော့ဘက်ကဘယ်လိုလုပ်လဲဒါမှကိစ္စမရှိဘူးကျွန်တော်အဲ့နာမှာထိုင်နေတဲ့သူကအားလုံးပဲဝိညာဉ်တယောက်ပြည့်စုံဝေးသွားဝေးရင်းဝေးရင်းဝေးရင်းကနေပြီးတော့မှအဲ့ဒီအော်လာကြီးနဲ့အော်နေတဲ့လူတွေနားရောက်သွားတောက်သွားတဲ့ကြောင့်မထူပါဘူးလို့သူတို့လည်းကျွန်တော်ပြေးမယ်လို့အခုဒါလေးဖတ်ကြည့်နော်ဒါဓမ္မဒါနာကောင်းအောင်လို့အဲ့တော့ဖတ်ကြည့်ဖတ်ကြည့်ပြီးတော့မှသူကကျွန်တော်ပြောတယ်ဟားတယ်ဒါအရင်ကောင်းတယ်ဒီလိုလုပ်တယ်ကျွန်တော်စောက်ဝင်လိုက်တယ်တဲ့ခင်ဗျားဒီအကြောင်းကိုပြောချင်လားတဲ့ပြောဆိုမိုက်ကျွန်တော်ထိုးပေးတယ်ဟာတော်ပါရှားကြီးကတော့အရင်ကျေစုတင်တယ်လို့ဝေးသားပေးဝေးပေးမယ်လို့လည်းအစ်မနဲ့ဖြစ်တယ်ကျွန်တော်ဒီဟာတွေပဲထိုင်ခေါ်ရမှာဆိုအဲ့မှာကျွန်တော်အဲ့နာတွေပဲထိုင်ခေါ်တဲ့ကောင်မှတင်မောဒီလုံးအေးဝင်ကြီးပတင်းစကားကြားသွားရတယ်လူတိုင်းလူတိုင်းနဲ့အဝိဇ္ဇာတိတိရပါတယ်။ဆောတော်ဆိုလိုချင်တာကဘာလဲဆိုရင်အေဝင်လီခေါ်ဖို့ရံအတွက်ကျွန်တော်တို့ကစိတ်ဆန္ဒရှိပါ။အဲဒီစိတ်ဆန္ဒပေါ်မှာဘုရားအငြင်းတယ်လမ်းဖွင့်ပေးတယ်။တကားဖွင့်ပေးတယ်။အဲ့ချိန်မှာကျွန်တော်တို့ကခေါ်ဖို့ဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်။နော်။ဒါကြောင့်အေဝင်လီကဘယ်တော့မှအချီးနှီးတတ်တဲ့မဖြစ်သေးဘူးဖြစ်တယ်။နောက်နောက်ခုနှစ်တော့ကျွန်တော်ရောက်တော့မှဒီမှာတစ်ခေါက်ပြောဖို့တယ်။နောက်ထောင်ခုနှစ်မှာကျွန်တော်ရဲ့အသင်းတော်ရဲ့ compound ထဲမှာယေရှုရုပ်ရှင်တော်ပြတဲ့အခါမှာလူ900လောက်လာကြည့်တယ်။အဲ့လို900လောက်လာကြည့်တဲ့အခါမှာတဝက်ကြော်ကြော်လောက်ရောက်တဲ့အခါကျတော့အဲ့ဒီမှာဘုန်းကြီးခုနှစ်ပါးဝင်လာပြီးတော့ကတန်ထုတ်ပြီးရုပ်ရှင်ဆက်ကိုရိုက်တယ်။ရုပ်ရှင်ပြတဲ့သူရိုက်တယ်ခေါင်းပေါက်တယ်၄ချက်လောက်ထုတ်လာတယ်။ဒီတခါအဲ့မှာမှထိုင်နေတဲ့ကျွန်တော်ကလည်းရိုက်တယ်။ဆိုတော့တန်ထုတ်နေကြတဲ့ကျွန်တော်ခံတယ်။နောက်တစ်ယောက်ကဒီဘက်ကိုရိုက်တယ်ဒီဘက်ကိုခံတယ်အဲ့ဒီလိုချိန်ကျုံးမှာတော့အဲ့ချိန်မှာပမာလီမာနဲ့ပါယူပါယူတက်ကားပြရတယ်ဆိုတော့ကြံကြောင်းတက်ကားပြတာဟုတ်တရိယာနဲ့ကြံကြောင်းလို့လားကြံကြောင်းလားဆိုတော့ဒီ9ယောက်ကတော့အေးစစ်တော့လဲတော့အဲ့မဲ့ပြားကြီးကအမှန်တော့ကျွန်တော်ကလူကခပ်ဖို့ဖို့ပဲလူဖို့စိတ်တူတယ်ကျွန်တော်စိတ်တူတတ်တယ်ဒါမဲ့အဲ့ချိန်မှာပြားကြီးကကျွန်တော်ငြိမ်သက်ခြင်းပြေးတယ်သူတို့ဘလောက်ကြိုက်ကြိုက်ကျွန်တော်လက်နဲ့ပဲခံပြီးတော့အဲ့ဒီနေရာကနေပဲကျွန်တော်ထိုင်နေတယ်ပြီးတဲ့အခါမှာသူတို့ဆဲဆိုချိန်မောင်းပြီးတော့မှသူတို့ထွက်သွားတယ်အဲ့ချိန်မှာဘေးနားမှာတယောက်မှမရှိတော့ကျွန်တော်လူတွေလည်းမရှိတော့ဘူးရုပ်ရှင်ပြတဲ့လူလည်းမရှိကြည့်တဲ့လူလည်းမရှိတော့ဘူးအဲ့ဒီကွင်းပြမှာကျွန်တော်ပဲတယောက်တည်းတည်းနဲ့ဘုန်းကြီးခုနှစ်ပါးနဲ့ကျွန်တော်လည်းမရှိဘူးဘေးလူကြီးအားလုံးကပွဲကြီးပိတ်တတ်လို့ပဲအဲ့ဒီညင်ဝင်းကိုတို့ကြည့်နေတာဆိုတော့အဲ့ဒီရပ်ပတ်ထဲမှာရှိတဲ့လူတွေအားလုံးကအဲ့ဒီမှာပါမြင်သွားတယ်ဆိုရင်ခရိယံအမှုတော်တော်ပေါ့ခရိယံဘုန်းကြီးနဲ့ဒီဟာလေးနဲ့တော့ကွာပါလားဆိုတော့သူတို့ကမြင်သွားတယ်အဲ့ဒီခါမှာလူတယောက်တည်းတယောက်ပြားလို့ခင်ရတယ်ပြီးတော့မှသူမြတ်တာခံစားဖို့ဘုရားကအလုပ်လုပ်ပေးတယ်ဆိုတော့သူရတယ်ဆိုလိုချင်တာကအေးဝင်လေးတရားဟောလို့ဒုက္ခခံရရင်လည်းရိုက်ခံရရင်လည်းစိတ်မပြတ်ပါဘူးအဲဒီခါကအချင်းတက်တက်မဖြစ်ဘူးအပီးအပွင့်ကိုဘုရားသခင်ကပေးတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်ဟောဒါကြောင့်ဒီကနေ့ရုပ်ကြီးမှာကြားရောက်နေတဲ့ဒုထားမှုနှိုင်းလို့သိက္ခာမှာကြားရောက်နေတဲ့နှိုင်းလို့မြမသူဘောကဆက်တန်းသွားလာပါဖြစ်တဲ့အတွက်ကြောင့်ဒီကနေ့မြမသူလူပြည်သားအပေါင်းတို့ကျွန်တော်တို့ဘယ်လိုပါဝင်မလဲဘလို့စက္ကမလဲဘလို့ဒီနိုးသားမှုတိုင်းလုံးကိုဆက်လက်ဆဲဆောင်နိုင်ဖို့ရန်အတွက်ဒီကနေ့ရှင်းလင်းနေစီပါရုံရှိမလဲဆိုတာကိုကြော်ဒီနေ့ဝင်ကားပြောချင်တယ်။ဒါကြောင့်ယူပါရုံရှင်းလင်းသွားကြအောင်လို့ရှိကြရအောင်။ဗျာဒိတ်တော်မရှိဘူးလူတို့ဒီအချိုးနဲ့တက်တယ်ဆိုတဲ့အတိုင်းပဲအချိုးနဲ့တဲ့အတ္တမဟုတ်စေပဲ။ဂျေရုဆလင်မြို့ကိုညက်လို့တော့စုံမဲ့တော်သူကချမ်းသာကြားချပါသူတော်ဆိုတဲ့ဂရိကစီတိုင်းပဲ။ဒီရှင်းလင်းတဲ့ယူပါရုံကိုညင်လျက်ဖျားချင်းတွေ့ကျွန်တော်တို့ပါဝင်စက္ကတရာအောင်လို့ဒီနှုတ်ကပါတော့အပြင်ဝင်မှာအပြင်လိုပါလေလို့ရောက်တိုင်းပြဆိုကောင်းကြည့်ပြပါလေ